Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇူလိုင်လ20ရက်စနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းလိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းအတွက်အစီအစဉ်မှုကကျမစုမုံပါရှင်
။မင်္ဂလာညချပါရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမနန်းလာလို့ပြောပြမှာပါ။ဗြိတိန်ရင်နံတင်သင်းမောက်ကိုဟာမစီလက်ကျမဖန်စီထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အနေအများနဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းဗြိတိန်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်တပ်ကြောင့်အုပ်စုတွေအပေါ်ဖြိုခွင်းနေနေပါတယ်။တောင်အာရှဒေသကအိန္ဒိယ၊နီပေါ်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာမုတ်တုံမိုးကြောင့်မိုးကြီးပြီးရေကြီးလို့တိုက်စုံးမှုအကြီးအကျယ်150ကျော်သွားပါပြီ။ဒီလိုထိတ်တဲ့အောင်သတင်းတွေကိုပြောပြမှာပါမဆမုံ
။ဟုတ်ကဲ့ပါနန်းလောင်ရေ။ခြေနေညအတွက်ထိတ်တဲ့အောင်သတင်းလွှာတွေကတော့ရန်ကုန်တက္ကသိုလ်ကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာစုကြည်ရောက်ရှိလာတဲ့အချိန်မှာဖမ်းဆီးတရားစွဲဆိုထောင်ချခံထားရတဲ့ကျောင်းသားတွေချက်ချင်းပြန်ပြီးလွှတ်ပေးဖို့ကျောင်းသူကျောင်းသားတွေကဆန္ဒပြပြီးတောင်းဆိုခဲ့ကြတာဘာကြောင့်ပါလဲ
ဒီလိုမျိုးဖြစ်နေတဲ့ကိစ္စရပ်ဒီကိုတောင်းဆိုမှုကြီးမသိလို့လားနောက်ဆိုရဲကိစ္စရပ်ပေါ်မှာကျွန်တော်တန်ငယ်ရရှိတယ်တကယ်ကိုယ်တိုင်ကတူတူတိုင်မသိဘူး
ဘာသာသားများဖွဲ့ချုပ်ရဲ့ထွေထွေတွေ့ရမှုပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာဆောင်ရွက်နေတာကပြင်ဆင်ရေးထင်သလောက်လွယ်ကူပါမလားဆိုတာသုံးသပ်ထားတဲ့သတင်းတော်မဆုအစီအစဉ်နဲ့အရက်သားဆွေရလက်ထက်မြန်မာသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေကြောင်းတင်ပြထားတဲ့မြန်မာတခွင့်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။ဒုတိယပိုင်းညာရီဝက်မှာလည်းဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအလားအလာတွေနဲ့ပတ်သက်ပြီးဆွေးနွေးကြမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့ကိုရန်နိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အရှေ့လက်ပိုင်းဒေသကဟိုမိုဆီလက်ကြားကိုဖျက်တမ်းသွားတဲ့ပရိတိန်အလန်တင်ရင်နံတင်သင်းမောကိုမနေ့တောက်ကြနေကဖမ်းဆီးထိန်းသိမ်းလိုက်တဲ့အီရန်နိုင်ငံအနေနဲ့အနေရများတဲ့လမ်းကိုရှောင်နေတဲ့အပေါ်ဆိုရင်လည်းပရိတိန်နိုင်ငံခြားရေးဝန်ကြီးဂျယ်ရမီဟန့်ကဒီကနေ့ပြောပါတယ်အီရန်ငါဖမ်းသင်းမောနဲ့မတော်တဆထိခိုက်မိတယ်လို့ဆိုတဲ့စတန်နာအင်ပါရိုရင်နံတင်သင်းမောကိုဟိုမိုဆီလက်ကြားနဲ့မင်းနေချင်းဆိုင်မှာရှိနေတဲ့ဘန်ဒါအဘာစိတ်ကမ်းမှာထိန်းသိမ်းထားတယ်လို့အီရန်နိုင်ငံက First သတင်းအေဂျင်စီကပြောပါတယ်ပရတင်နိုင်ငံခြားရေးဝန်ကြီးဟန့်ကတော့တင်မောရီအန်ရဲကင်းမို့ပရတင်ဖက်ကစဉ်းစားချင်းချင်းပြီးအခိုင်အမာတုံ့ပြန်ဆောင်ရွက်သွားမယ်လို့ Twitter မှာရေးပါတယ်။အီရန်ရင်နံတင်တင်မော Grace One ကိစ္စကိုလည်းဖြေရှင်းတဲ့မွန်နီလန်ရှာနေတယ်လို့ဝန်ကြီးဟန့်ကပြောပါတယ်။ဥရောပသမ္မတကချမှတ်ထားတဲ့တန်ခါပိတ်ဆို့မှုတွေကိုချိုးဖောက်ပြီးဆီးရီးယားနိုင်ငံကိုရင်နံတင်မော့ဖို့ချိုးဖောက်နေဆိုတဲ့တန်ရနဲ့အီရန်ရင်နံတင်တင်မော Grace One ကိုချိလိုက်လာလျက်နေကဂျီဘရော့တာရေးလက်ကြမှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။
မေဂန်ပြည်တော်စုကဆော်ဒီအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုတိုင်းလေနေလေတောင်းကောက်ရန်ကာကွယ်ရေးစနစ်တွေပါဝင်အမေရိကန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆင်းလိုက်ပါတယ်။အရှေ့လေပိုင်းဒေသတွင်းမှာအီရန်ဘက်ကစီးရီးယားချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးဆင်းလိုက်တာဖြစ်ပြီးတော့ဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900ကျော်လောက်ပါဝင်နိုင်ခြင်းရှိပါတယ်။အမေရိကန်တပ်တွေဆော်ဒီနိုင်ငံမှာခြေစိုက်ဖို့သဘောတူညီလိုက်တာနဲ့ပတ်သက်ပြီးဆော်ဒီနိုင်ငံသားရဲ့ဝန်ကြီးဌာနကလည်းမနေ့တောက်ကြနေ့ကကြေညာခဲ့ပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။အမေရိကန်ဟာ1990ဖြစ်လို့နှစ်တွေအတွင်းကဆော်ဒီနိုင်ငံကအဲ့ဒီလေတပ်အခြေစိုက်စခန်းကိုအသုံးပြုခဲ့တာဖြစ်ပြီးတော့2003ခုနှစ်ကအီရတ်နိုင်ငံရဲ့ဆက်အာနာရှင်ဆာဒမ်ဟူစိန်ပြစ်ကျသွားပြီးတဲ့နောက်မှာမသုံးတော့ပဲနေခဲ့တာပါ။အမေရိကန်နဲ့ဆော်ဒီကြားကူလို့ဆက်အခြေစိုက်စခန်းကိုအသုံးပြုဖို့ကိစ္စကိုတော့အီရတ်ဘက်ကပါရှန်ပင်လယ်ကွေ့ထဲမှာဗြိတိန်ရင်နံတင်သင်းပေါက်ကိုဖမ်းလိုက်တာကြောင့်မဟုတ်ပဲလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကလှုပ်ဆောင်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဆော်ဒီနိုင်ငံကိုတပ်ဖွဲ့တွေကိုဆေလွတ်ဖို့ကိစ္စကိုအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကလည်းသဘောတူလိုက်ပြီဖြစ်တယ်လို့အမေရိကန်ရဲ့ဗဟိုကွက်ကိရိဌာနကတောက်ကြနေညနေပိုင်းကကြေညာချက်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့မေလကအမေရိကန်သမ္မတထရမ့်အစိုးရကအီရန်ဟာပင်လယ်ကွေ့ဒေသမှာအမေရိကန်တပ်ဖွဲ့တွေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုတိုက်ခိုက်လာနိုင်ကြတယ်တိုးလာနေတယ်လို့စုံစမ်းထောက်လှမ်းရရှိကြောင်းပြောလိုက်ပြီးတဲ့နောက်အမေရိကန်နဲ့အီရန်ကြားတိမ်မောင်မှုတွေပုံများလာနေတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နှစ်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သွေးကြောင့်အုပ်စုတွေအပေါ်ဖြိုခွင်းနိုင်နေတဲ့စစ်စင်ရေးတွေဒီလာမှစတင်လိုက်ပါတယ်လေလာသုံးသပ်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဝါရှင်တန်မှာလာမယ့်တရင်မှာအတွင်တွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူးပေါင်းလုပ်ကဲမှုအဖြစ်သုံးသပ်ပါတယ်အိန္ဒိယနိုင်ငံမွန်ဘိုင်းမြို့ကဟိုတယ်တစ်ခုကို2008ခုနှစ်ကအကြမ်းဖက်တိုက်ခိုက်ဖို့နောက်ွယ်ကနေစီစဉ်ခဲ့သူဖြစ်ဆွဆွဲခံထားတဲ့လက္ခဏာအီတီဘာဂရုပအုပ်စုကောင်ဆောင် Hafia Sadiq ko Pakistan nga Punjab pi ne tawun shi tu re ga pi kae de bodu ne ma phan si khe ba de ai ho de tat khe mu atwin tei song khe de lu 166 u the ma America nga nga da 6 u pa wi ma de ma la ye khang song Sadiq ko pi kae de ne ne atwin a pyin tan phi a re pe bi lo akhu lo phan si mi lai de apo tamara thong ga Twitter ga ne chi chu yi da khe ba de hunyi chou Imran Khan ne American khe ma tan khe ma Pakistan phe ga akhu lo lou sha lai da ha tamara Trump aso ya ne chet san yin to tet pho common lakkhana phi lai me lo le jwan chin tu re ga shu mi ma de Pakistan
ငါဟာသူငယ်ဘောကအကြံဖက်သမားတွေကိုနှိမ်နှင်းနိုင်ခြင်းမရှိဘူးဆိုပြီးတမနာထရမ့်အစိုးရကဆွဆွဲပြောဆိုထားတာလည်းဖြစ်ပါတယ်။နောက်ဆက်ခုနှစ်ခုနှစ်ကလူတန်း100ငါးစလောက်ရဲ့လူမှုဖွယ်ရေးနံပါတ်ဒီနဲ့တခြားပုဂ္ဂိုလ်ဆိုင်ရာအချက်လက်မှတ်တမ်းတွေပေါ်ကြားသွားခဲ့မှုနဲ့ပတ်သက်ပြီးတော့ Equifax တရိတ်စားနဲ့ပတ်သက်ပြီးတော့နှိစက်သူတူအူကိုကိုးကားပြီးသဝေါ်စထရီဂျာနယ်သတင်းစာကဖော်ပြလိုက်ပါတယ်။ဒီလိုမျိုးနှစ်ဖက်သဘောတူညီလိုက်တဲ့အတွက်ဘ ഹു ကုံသောဤကော်မရှင် FTC နဲ့ CFPB အဖွဲ့ပြောခွင့်ရတွေကိုဆက်သွယ်ခဲ့မဲ့တစုံတရာတုံ့ပြန်ပြောဆိုခဲ့ခြင်းမရှိခဲ့ဘူးလို့ဆိုပါတယ်။ဒီသတင်းအချက်အလက်ပေါက်ကြားမှုဟာအမေရိကန်ပြည်ထောင်စုမှာလူတွေရဲ့ပုဂ္ဂိုလ်ဆိုင်ရာအချက်အလက်တွေအများဆုံးပေါက်ကြားမှုတွေတဲကတစ်ခုဖြစ်ပါတယ်။အဲ့လိုအချက်အလက်တွေပေါက်ကြားသွားခဲ့တာကြောင့်လူတူးချင်းရဲ့လူမှုဖူလုံရေးနံပါတ်မွေးနေ့လိပ်စာခလိုက်စင်တဲ့
and then nyabe myama ba da season ni ko nya bai 9 nai ka ne 10 nai chi kilometer 25 kilohertz 11965 kilometer 32 kilohertz 9300 nya kilometer 57 kilohertz 5885 lo chin sine tinin wei ma kilometer 190 kilohertz 1500 ka ne pyo thau de bi ma le shin
pyo e myama bai season ko set pi lo thau lwin ni ba de တရုတ်နိုင်ငံအလဲပိုင်းဟိုင်နန်ပြည်နယ်ကတန်ခွေဆေးရုံတကူမနေ့တောက်ကြာနေညနေမှာပောက်ကွဲခဲ့တာကြောင့်တေဆုံးသူ၁၀ဦးထက်မနည်းရှိပြီးတော့၁၉ဦးကျော်ထဏ်ရပြင်းထန်ရသွားတယ်လို့စာမီစီယာမြို့ခြေကိုက်အခြေစိုက်ဒေသခံသတင်းဌာနကဆိုပါတယ်။တန်ရရကူထဲကငါးဦးကတော့ဆုံးရတဲ့အခြေအနေမှာရှိပါတယ်။ပောက်ကွဲမှုအပြင်းလွန်လာကြောင်းအနီအနားကအိမ်တွေပါပျို့ကျခဲ့တာပါ။ရှာဖွေကယ်ဆယ်ရေးလှုပ တာခံအာဏာပိုင်တွေကပြောပါတယ်ထိခိုက်ဒဏ်ရာရသွားသူတွေကိုလည်းနှိစရာစီအောင်စစ်ကံတွေကိုပို့ထားတာပါရှာဖွဲကေဆေးရဲ့အတွက်မိသက်က46ဆင်းနဲ့မိသက်သမား209ဦးကိုဆေးလုပ်ထားတယ်လို့ဟိုင်နန်ပြည်နယ်မိသက်ဌာနကဒီကနေ့ပြောပါတယ်အနီးအနားကမြို့ရယ်မှာရှိတဲ့ဆေးရုံကဆေးဝန်ထမ်းတွေကိုလည်းထိခိုက်ဒဏ်ရာရသူတွေကိုကူညီထူထောင်ပေးနိုင်မှုအခင်းဖြစ်ရာဒေသတွေဆေးရုံတွေကိုဆေးလုပ်ထားသလိုအခင်းဖြစ်ရာနေရာကိုလည်းလှူနာတင်ရင်အစဉ်30နဲ့ကျန်းမာရေးဝန်ထမ်း90ကျော်ပေးဖို့ဆေးလုပ်ထားတယ်လို့ဒေသခံကျန်းမာရေးဌာနကပြောပါတယ်
။ဂျပန်နိုင်ငံက animation ရုပ်သံစတူဒီယိုတစ်ခုကိုမီးရှို့ပြီးတော့လူ33ယောက်ကိုတတ်ခဲ့တယ်လို့တန်ကြားရှိသူဟာလူရမှုနဲ့ပြစ်ဒဏ်ကြခံခဲ့ရဘူးသူတဦးဖြစ်ပြီးတော့သူရေးထားတဲ့ဝတ္ထုခိုးချခံခဲ့ရတယ်လို့ယူဆတာကြောင့်အခုလိုတိုက်ခိုက်တာဖြစ်တယ်လို့သတင်းတွေကတောက်ချနေမှာဖော်ပြလိုက်ပါတယ်ဒီတိုက်ခိုက်မှုကိုကျူးလွန်ခဲ့သူဟာအသက်42နှစ်အရွယ်ရှင်ဂျီအေအိုဘာဆိုသူဖြစ်ပြီးသူဟာ2012ခုနှစ်ကတိုကျိုမြို့အရှေ့ဘက်စတိုးဆိုင်တစ်ခုကိုလူရက်ခဲ့ရကြောင်းထောင်ချခဲ့ဘူးတဲ့သူဖြစ်တယ်လို့ရဲတပ်ဖွဲ့ကကူးကားပြီးတော့ NHK သတင်းဌာနကဖော်ပြပါတယ်ဒါပြန်သူဟာစိတ်ပိုင်းဆိုင်ရာအရာလဲစေကူတမှုတွေလုပ်နေရတယ်လို့ NHK ကပြောပါတယ်။ဂျပန်နိုင်ငံရဲ့ရှေးဟောင်းမြို့တော်ဂျိုတိုကနာမည်ကြီးဂျိုတို animation ရုပ်သံစတူဒီယိုကိုတိုက်ခိုက်မှုကြောင့်လူ33ယောက်သေဆုံးပြီး10ယောက်ကတော့စိုးရိမ်ရာအနေထားနဲ့ဆေးရုံတင်ထားရတယ်လို့အနာပိုင်တွေကပြောပါတယ်။သေဆုံးသူအများစုကတော့ carbon dioxide တန်းငွေတွေကိုရှူမိတာကြောင့်သေဆုံးသွားကြတာဖြစ်ပါတယ်။ဒါဟာ2000ခုနှစ်ကဒိုကျူမြို့မှာလူ44ယောက်မိလောက်သေဆုံးမှုဖြစ်ပြီးတဲ့နောက်အဆိုးအဝါဆုံးတိုက်ခိုက်မှုလည်းဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဒီရုံးပရက်အတွင်အပူချိန်နဲ့လေတုဆိုတိုင်းစားရအနေနဲ့ရှိလောက်အောင်မြင့်တက်နေတာကြောင့်ကြိုတင်ကောက်ွယ်မှုမရှိရင်အပူရှက်ပြီးတော့နာမကျန်းဖြစ်နိုင်ခြင်းရှိတယ်လို့အမေရိကန်မိုးလေဝသဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ဆွေမျိုးတွေတက်ဤတက်ကြီးရွယ်အိုတွေနဲ့အသိမိတ်ဆွေတွေရဲ့အခြေအနေကိုသတိထားစောင့်ကြည့်စစ်ဆေးဖို့လည်းအကြံပြုထားပါတယ်။နိုင်ငံအနောက်အလဲပိုင်းနဲ့အရှေ့ဘက်ကန်ယူရန်တဝိုက်ကမြို့ကြီးတွေမှာလေဖြစ်အားများပြီးတော့ပူနွေးတဲ့လေတုတွေကြောင့်အပူချိန်တွေမြင့်တက်နေပါတယ်။မြို့တော်ဝန်ရှိသူတွေကလည်းရေကူးကန်တွေကိုအချိန်တိုးပြီးတော့ဖွင့်လှစ်ပေးထားသလိုအပူတံကိုအကောင်းဆုံးရင်ဆိုင်နိုင်တဲ့နည်းလမ်းတွေကိုလည်းလူ ဒီနေ့ကတော့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကန န်မှာတော့ဒီကနေ့စနေနေ့မှာအပူချိန်38ဒီဂရီဆယ်စီယပ်စ်အထိရောက်ရှိမှဖြစ်ပြီးဖီလန်ဒဲဖီးယားမှာတော့36ထိမြင့်တက်လာမှာပါ2019ခုနှစ်ဇွန်လဟာကမ္ဘာအပူချိန်စံချိန်ကိုကျော်လွန်သွားခဲ့တယ်လို့ကမ္ဘာမြေထူရမကပင်လယ်ရေထူမှာပါဇွန်လရဲ့အပူချိန်ဆုံးစံချိန်ကိုချိုးသွားပြီလို့ကမ္ဘာမိုးလေဝသဆိုင်ရာအဖွဲ့ CWMO ကပြောပါတယ်ဥရောပမှာလည်းဇွန်လရဲ့အပူဆုံးစံချိန်ကိုကျော်လွန်သွားခဲ့တယ်လို့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံမှာလည်းမိုးဦးမတန်ခင်ဆိုးဝါးပြင်းထန်လို့နဲ့အပူလိုင်းတန်ကိုခန်းစားခဲ့ရတယ်လို့ WMO ကပြောပါတယ
်2019ဘောလုံးရာသီကြိုခြေစမ်းပွဲတွေကိုကမ္ဘာတစ်ဝန်းကစားနေကြတာမှာစင်ကာပူဒီကနေ့ကစားတဲ့ဖွဲ့မှာတော့ Manchester United အသင်းကအင်တာမီလန်အသင်းကိုနိုင်တော့ပါတယ် ICC ဖလားဘောလုံးပွဲဖြစ်တဲ့ Manchester United နဲ့ Inter Milan တို့စင်ကာအမျိုးသားဘောလုံးကွင်းကြီးမှာကစားကြတာမှာ Man U က Inter ကိုတကူးကူးမရှိနဲ့နိုင်တော့တာဖြစ်ပါတယ်မယူတွေ့တလုံးနဲ့သောအနိုင်ဂိုးကိုတော့ဒုတိယပိုင်း86မိနစ်မှာ Mason Greenwood ကဘယ်ချင်းနဲ့ကန်သွင်းခဲ့တာပါပြစ်တဲ့မောကနေတစ်ဆင့်ပြန်ထွက်လာတဲ့ဘောလုံးကို Greenwood ကနောက်တန်းလူတွေကိုလိန်ပြီးတော့ဘယ်ချင်းနဲ့ကန်သွင်းခဲ့တာဖြစ်ပါတယ်မယူသင်းဟာဒီပွဲမတိုင်ခင် Australia မှာကစားခဲ့တဲ့ပွဲတွေမှာလဲ Perth Glory အသင်းကို2ဂိုး Leeds United အသင်းကို4ဂိုးနဲ့နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
စနေညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်တဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။တိုင်းပြည်ရဲ့ပဂရိအခြေအနေတွေကိုထောက်ပြပြောဆိုဆန္ဒထုတ်ဖော်ခဲ့ကြတဲ့ကျောင်းသားလူငယ်တွေကိုမတရားပုံမှားတွေနဲ့ဖမ်းဆီးတရားစွဲဆိုထောင်ချထားတာတွေချက်ချင်းပြန်ပြီးလွှတ်ပေးဖို့နိုင်ငံတော်၏တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ကကျောင်းသားတွေကပထမအဆုံးအကြိမ်ဆန္ဒပြတောင်းဆိုလိုက်ကြပါတယ်။ရန်ကုန်တက္ကသိုလ်ကိုတော်ဆန်းစုကြည်ရောက်ရှိလာတဲ့အချိန်မှာအခုလိုမျိုးကျောင်းသူကျောင်းသားတွေကဆန္ဒပြဆိုင်ပုဒ်တွေကိုင်ဆောင်ပြီးဆန္ဒပြခဲ့ကြတာဖြစ်ပါတယ်။ဘာကြောင့်တော်ဆန်းစုကြည်ကိုတမကကျောင်းသားတွေဆန္ဒပြခဲ့ကြရပါသလဲဆိုတာကိုစူးစီးတင်ပြထားတာနားဆင်ပါရှင်။ဒီကနေ့ရန်ကုန်တက္ကသိုလ်ဆရာတုခမ်းမမှာမြန်မာနိုင်ငံကင်းထောက်ဖွဲ့ချုပ်အကြီးအကဲအဖြစ်ဂတိခံယူဖို့ရောက်ရှိလာတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတရန်ကုန်တက္ကသိုလ်ကျောင်းသားများတမကဘဂတကျောင်းသားတွေကဖမ်းဆီးခံကျောင်းသားတွေအများဆုံးပြန်လွှတ်ပေးရေးအပါအဝင်ကျောင်းသားတို့ရဲ့အခွင့်အရေးတွေအတွက်ဆိုင်းပုတ်တွေကင်ဆောင်ပြီးငြိမ်းချမ်းစွာဆန္ဒပြတောင်းဆိုခဲ့ကြပါတယ်။ဘဂတများဖွဲ့ချုပ်ကကျောင်းသူကျောင်းသားတွေကနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုဘာကြောင့်ဆန္ဒပြခဲ့ရပါသလဲ။ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ဘဂတထွေထွေအတွေ့အမှုကိုကောက်ထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ်
။ဒီကနေ့တိုင်းပြည်မှာဖြစ်နေတဲ့အကြောင်းသားခုရေးကိစ္စအပါအဝင်ပေါ့နော်။ 7 million ကျွန်တော်ရှိတတ်တဲ့ချိန်မှာကျွန်တော်တို့ကိုတရားစွဲဆိုရဲ့ကိစ္စရမယ်။ဒီလိုမျိုး 7 million ခံထားနေပုံမှာဒီပုံမှာဆက်ကိုတက်ပြီးတော့တရားစွဲဆိုမှုတွေရှိနေတယ်။ပြီးရတာမှာဒီအော်တိုလီကိစ္စမှာပါနေတဲ့ထူးဝေရန်လိုကိစ္စရမယ်တွေရှိနေတယ်။အဲတော့ဒီလိုမျိုးဖြစ်နေတဲ့ကိစ္စရတူကိုတောင်းဆိုမှုကြီးမသိလို့လား။နောက်ဆိုရဲကိစ္စရပုံမှာကျွန်တော်တန်မြတ်ရှိတယ်။တကယ်ကိုယ်တိုင်ကတကယ်ကိုယ်တိုင်မသိဘူးလို့လည်းကျွန်တော်ယူဆတဲ့ကြောင့်ကျွန်တော်တို့ဒီနေ့အဲ့လိုမျိုးလုပ်ကြရတာဖြစ်ပါတယ်အဓိကရည်ရွယ်ချက်ကတော့ဒီနေ့ရန်ကုန်တိုင်းမှာဖြစ်ပျက်နေတဲ့တောင်သားခွင့်ဆုံးဆုံးတာဒီမန္တလေးတိုင်းမှာဖြစ်ပျက်နေတဲ့တောင်သားငွေလေးကိုဆန်းတဲ့ကိစ္စရည်မျိုးတောင်သားမှုတွေပြည်စည်ခြင်းနဲ့ပြည့်ခါမှာမျက်နှာချင်းဆိုင်ပြီးတော့ကျွန်တော်တို့တွေနဲ့အင်းဝါနေတဲ့အောင်ဖြစ်နေတဲ့တောင်သားမှုတွေနဲ့မျက်နှာချင်းဆိုင်ပြီးကျွန်တော်တို့ရဲ့ခံစားချက်ကိုကျွန်တော်ပေါ်ထုတ်တာဖြစ်တယ
်ကာကွယ်ရေးတဲ့ပြည်ထရေးပါဝင်အာဏာပိုင်တွေဘက်ကပုံမှန်မျိုးစုံနဲ့ဖန်ဆီးတရားစွဲဆိုထောက်ချနေတဲ့အခြေအနေကိုတော့ပြည်သူကရွေးချယ်တင်ပြောက်လိုက်တဲ့ဒေါ်ဆန်းစုကြည်ခေါဆောင်တဲ့ LND ရသားဆွေရနေတဲ့တာဝေမဲ့လစ်လူမရှုထားသေးဘူးလို့လဲဘာကသာအထွေထွေအတွေ့အမှုကဝေဖန်သွားပါတယ
်ဟိုမတရားဖန်ဆန်းနေဆိုရင်လွတ်မှာပေါ့ဆိုရင်စကလုံးတစ်လုံးပဲပြောသွားပါတယ်ပေါ့နော်အဲ့တော့ဒီပက္ခတုတ်ပြင်ရတာတော့ဟိုတုန်းကလို့ကျွန်တော်တို့တွေဓာတ်ထဲမှာရှိတဲ့မျိုးချင်းမျိုးမရှိတော့ဘူးလို့ခံစားရပါတယ်ပေါ့နော်အဓိကပြောချင်တာကဒေါ်ဆန်းစုကြည်ကိုကျွန်တော်တို့ပြောရမယ့်ကိစ္စရကတော့အရှာမဟုတ်ဘူးဒီကနေ့နော်စေအုပ်စုရဲ့လက်ကင်ဖြစ်တဲ့ဒီလေးဩဇာခံနေတဲ့ရဲတပ်ဖွဲ့တွေကထိနိုင်ကျင်းနေတယ်ဒါရင်အားလုံးကဒေါ်ဆန်းစုကြည်နဲ့ NND ဆွေးနွေးရေးကော်မတီကကြောင်းလုပ်နေတာဖြစ်တယ်ဒီလိုကိစ္စရမျိုးတွေကိုကျွန်တော်တို့ကနော်လက်ပိုက်ကြည့်နေသေးတော့ဘူးနော်ပြည်ထရေးနဲ့စိုးစုကဒေါ်ဆန်းစုကြည်ကောင်းယူဘာမှလုပ်မှာမဟုတ်ဘူးတနည်းအားဖြင့်ပြောလူလူကောင်းယူဘာမှလုပ်မှာမဟုတ်ဘူးအဲ့တို့ကြောင့်နော်လက်ပိုက်မကြည့်ရောပဲနဲ့စိုးစုနဲ့လက်ခွဲတင်ရင်စိုးစုနဲ့နှိစက်နေတဲ့လုပ်ငန်းစဉ်အစလည်းဆုံးအားလုံးကိုကျွန်တော်တို့ကနော်အစအနေနဲ့မြောင်လူလူနဲ့နှိစက်တဲ့လူလူအခြေပြုရဲ့အင်အားစုနဲ့နှိစက်တဲ့အခင်းချင်းတစ်ခုကိုဖန်တီးတင်နဲ့အရှင်ကြီးသားတစ်ခုရောက်နေပါဘူ
းအခုလိုတကယ်တော်ကြီးတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ရန်ကုန်တက္ကသိုလ်ရောက်ရှိလာတဲ့အချိန်မှာဘာကတာတပ်မကကျောင်းသားကျောင်းသူတွေဘက်ကကျောင်းသားတို့ရဲ့အခွင့်အရေးဆန္ဒထုတ်ဖို့တောင်းဆိုခဲ့တာဟာ နိုင်ငံသားတို့ရဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အဖြစ်လွတ်လပ်စွာထုတ်ဖော်ပြောဆို권လှူရှားမှုအဖွဲ့အတန်ကကြိုးဆိုပါတယ်ကိုရဲဝေဖြူအောင်ကအခုလိုပြောပါတယ
်ဟိုကျွန်တော်တို့ဒီတောင်းသားတွေရဲ့တောင်းဆိုကြတာ၃ခုရှိတာတွေ့ရတယ်ဒါတောင်းသားတွေနဲ့သူတို့ရဲ့ဒီရဲဝုန်းဝုန်းနဲ့သူတို့ရဲ့ဆန္ဒကိုဟိုထုတ်ဖော်လာရတယ်ပေါ့နော်နောက်တစ်ခုကဒီလိုတောင်းဆန်းသူကြီးဒီကြောင်းလာတဲ့အချိန်မှာဒီဆန္ဒပြတယ်တောင်းဆိုတယ်ဆိုတာကကောင်းတဲ့ကိစ္စတစ်ခုပဲပေါ့နော်ဘာလို့ကောင်းတဲ့ကိစ္စတစ်ခုပဲဆိုတော့ကျွန်တော်တို့ကတစ်ဖက်မှာကနိုင်ငံရေးပြဿနာအားဖြင့်ဘာလို့တွေ့ရလဲဆိုတော့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်ကဒီနေ့ဒီမှာဖြစ်ပြနေရတကယ်ဒီအဖြစ်အပျက်တွေအချက်လက်တွေကိုတကယ်ရောတိရောတိရလားဆိုတာပြဿနာပဲကျွန်တော်တခါကဒီကောင်းတဲ့သူကြီးနှုတ်ကထွက်ခဲ့တဲ့စကားကြီးနားထောင်သွားကြားလို့ရှိရင်တခါကအံ့ဩမိတဲ့အခြေအနေရောရှိရပေါ့နော်သူကတကယ်နေတဲ့အခြေအနေတိရောတိရလားဆိုတဲ့ကိစ္စဖြစ်လာတာပေါ့အဲ့ဒီလိုအခြေအနေမျိုးမှာတောင်းသားတွေကတကယ်နေတဲ့အခြေအနေကိုတော့ပြခြင်းဆန္ဒထုတ်ဖော်ခြင်းအားဖြင့်တော်တန်းစုကြည့်လေပြည်လာနိုင်နေပေါ့နော်အဲ့တော့ဒီနေ့လိုဟာနုကဒီတော်တန်းစုကြည့်တကူတိုင်းတည့်ရလားမတည့်လို့ရှိရင်သူဘယ်လိုဖြစ်ရှင်းမလဲဆိုရယ်အဖြစ်တစ်ခုပေါ်ပေါက်လာမလို့ပြင်ပါလေ
ဒီကနေ့ရေကုတ်တက္ကသိုလ်ဆေးရတုခမ်းမကိုတော်တန်းစုကြည့်ရောက်ရှိလာတဲ့အချိန်မှာတော့ဆန္ဒပြဖို့စောင့်ဆိုင်နေတဲ့ចောင်းသားတွေကိုရေကုတ်တိုင်းဝန်ကြီးချုပ်ဥဖြိုးပင်းသိန်းကလာရောက်စကားပြောခဲ့တာရှိသလိုဆိုင်းဘုတ်တွေပကိုင်ဆောင်ဖို့ကိုလည်းရဲတော်ဝင်ရှိတဲ့သူတွေကဟန်တာပိတ်ပေးခဲ့ပါတယ်အခုလိုတော်တန်းစုကြည့်ကိုចောင်းသူចောင်းသားတွေကဆန္ဒပြတာပထမဆုံးအကြိမ်ဖြစ်ပါတယ်မြန်မာနိုင်ငံရဲ့လူခွေဖောက်ဖျက်မှုတွေပေါ်တော်တန်းစုကြည့်အနေနဲ့မတိကျိုးကျော်လစ်လူပြုထားတဲ့ဆိုပြီးလဲတကယ်တကခီးစင်တချို့မှာသူ့ကိုဆန္ဒပြခဲ့ကြတာရှိသလိုလက်ဗရောင်းကြီးဒီစီမံကိန်းအရေးဒေါ်ဆန်းစုကြည်တွားရောက်လေ့လာစေတုန်းကလည်းဒေသခံတွေဘက်ကဆန္ဒပြကန့်ကွက်ခဲ့ကြပါသေးတယ်ရှင်စနေညအတွက်မြန်မာဘာသာစီစဉ်ဒီကိုနားဆင်နေရတာဖြစ်ပါတယ်ရှင်အခုအပတ်စဉ်ကဏ္ဍတွေကသတင်းတော်မဆုအစီအစဉ်ကိုတင်ဆက်ပေးကြပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလွှတ်တော်ပူးပေါင်းကော်မတီရဲ့အစီရင်ခံစာကိုပြည်ထောင်စုလွှတ်တော်မှပြီးခဲ့တဲ့ရက်ပိုင်းတုန်းကတင်သွင်းခဲ့ပြီးတော့အကြံပြုချက်တွေကိုတော့လွှတ်တော်မှအခြေတင်ဆွေးနွေးကြတော့မှာဖြစ်ပါတယ် NND ဆိုရတာဝန်ပြီးဆုံးခံပြီးပြန်လည်အသက်ဝင်လာတဲ့ဒီပြင်ဆင်ရေးပိုင်းမှာပူးပေါင်းကော်မတီဝင်တက်မတော်သားကိုယ်စားလှယ်တွေဘက်ကတော့သဘောမတူကြောင်းပြောထားလို့ဒီပြင်ဆင်ရေးလှုပ်ဆောင်ချက်ထားထင်သလောက်လွယ်ကူနိုင်မှာမလားဆိုတာကိုသတင်းတော်မဆုအစီအစဉ်မှာမမေခသုံးသပ်တင်ပြထားပါတယ
်နိုင်ငံရေးပါတီအတတီနဲ့တမတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ပါဝင်တဲ့ကိုယ်စားလှယ55ဦးပါပြည်ထောင်စုတမရမြန်မာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီကလေးလကျော်ကြာကာလအတွင်းအစည်းအဝေး25ကြိမ်ထပ်မနေကျင်းပပြီးတဲ့နောက်မှာတော့ပြည်အောင်စုလွှတ်တော်ကိုဒီအစည်းအဝေးခန်းစာတင်သွင်းခဲ့တာဖြစ်ပါတယ်ပူးပေါင်းကော်မတီက2008ဖွဲ့စည်းပုံအခြေခံဥပဒေပါအခန်း15ကနေနောက်ဆက်တွဲစရာ5ခုကိုစီစစ်လေးလာတုံးသက်ပြီးတဲ့နောက်အကြံပြုချက်ပေါင်း3900ကျော်တင်ပြထားကြောင်းပူးပေါင်းကော်မတီရဲ့အတွင်းရေးမှူးဒေါက်တာမြတ်ညာနာဆိုးကပြည်အောင်စုလွှတ်တော်မှအစည်းအဝေးခန်းစာတင်ပြခဲ့တာဖြစ်ပါတယ်ဒီလိုဖွဲ့စည်းပုံအခြေခံဥပဒေ2008ပြင်ဆင်ရေးပူးပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွတ်ပေးဖြတ်မယ်ဆိုရဲအစီရင်ခံစာပါအချက်တွေတဲ့အရေးကြီးဆုံးပြင်ဆင်ရမယ့်အချက်နဲ့စိန်ခေါ်ချက်အများဆုံးအချက်ဟာပုံမှန်436ဖြစ်နိုင်ကြောင်းသုံးသပ်တာတွေရှိနေတယ်လို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းအရသွားမယ်ဆိုတက်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့သဘောတူညီချက်မပါဝင်ရင်အခက်အခဲရှိနိုင်ကြောင်းလည်းသုံးသပ်မှုတွေရှိနေပါတယ်တကယ်ပဲပြင်ဆင်ရေးကလွယ်ကူနိုင်ပါမလားဘလို့အခက်အခဲတွေရှိနေပါမလဲဖွဲ့စည်းပုံတင်ဆက်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးနိုင်ငံရေးလေ့လာသုံးသပ်သူဒေါက်တာရံမျိုးသိန်းအမည်ကတော့
ကျွန်တော်အမည်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအတော်လေးကိုခက်ခဲတယ်လို့ပြောရတယ်။တဘောကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေရဲ့ပြင်ဆင်ရေးအခန်းမှာပါတဲ့နော်ပုံမှန်436အရဆိုရင်ဟာတော်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ကထောက်ခံမှာပြင်လို့ရတယ်။အဲ့တော့85ရာခိုင်နှုန်းကျော်လို့ပြောတဲ့အခါကျတော့တမတော်သားလွတ်တော်ကိုယ်စားလှယ်တွေကမထောက်ခံရင်ဘလို့မှပြင်လို့မရတဲ့ဖွဲ့စည်းပုံအခြေခံဥပဒေဖြစ်တယ်။အဲ့တော့ဆိုလိုချင်တဲ့သဘောကတော့ကမ္ဘာပေါ်မှာရှိတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေထဲမှာပြင်ဖို့အခက်အခဲဆုံးဖွဲ့စည်းပုံအခြေခံဥပဒေတစ်ခုဖြစ်တယ်လို့မြင်တယ်။အဲ့ဒီအတွက်ကြောင့်မလို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာအင်မတန်မှခဲရင်နဲ့နော်ပြင်ဆင်မှုဖြစ်နိုင်တယ်လို့ကျွန်တော်ကတော့သုံးသပ်ပါတယ
်။ဒီခက်ခဲတွေကျော်လွှားဖို့ဆိုရင်နိုင်ငံထိပ်ပိုင်းကောင်းဆောင်တွေအလို့သဘောတွေ့ဆုံညှိနှိုင်းဖို့လိုအပ်တယ်လို့တက်မတော်နဲ့ NLD ထိပ်ပိုင်းကောင်းဆောင်တွေအနေနဲ့အမြင်သဘောထားတွေဖလှယ်ဖို့လိုအပ်နေသေးတယ်လို့ဒေါက်တာရံမျိုးသိန်းကဆိုသွားပါသေးတယ်။ပြောဆိုနေကြတဲ့ပြင်ဆင်ရခက်တဲ့ပုံမှန်436ဆိုတာပါပါလေ။ပုံမှန်436ဆိုတာကိုလွယ်လွယ်ပြောရမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတဲ့အရေးကြီးပုံမှန်တွေကိုပြင်ဆင်မယ်ဆိုရင်လွယ်လင့်တကူမပြင်နိုင်အောင်ကန့်သက်ထားတဲ့ပုံမှန်တစ်ခုပဲဖြစ်ပါတယ်။ဒီတော့ပြင်ဆင်လို့တဲ့ပုံမှန်တစ်ခု
ပြည်နိုင်မှုလွတ်တော်ကိုယ်စားလှယ်အားလုံးရဲ့ထောက်ဝဲကျော်ပမာဏသဘောတူညီချက်ရဖို့နဲ့ပြည်လုံးကျဆန္ဒခံယူပြီးမှမဲပေးနိုင်တဲ့ပြည်သူထောက်ဝဲကျော်ဆန္ဒမဲရမှာပြင်နိုင်မယ်ဆိုတာကိုဖော်ပြထားတဲ့ပုံမှန်တစ်ခုပါ
နောက်ထပ်အကျိတ်နယ်ဆွေးနွေးပွဲရှိနေတဲ့တင်ပြချက်တွေကတော့တမရတော်လွှတ်တော်ကိုယ်စားလှယ်ပါဝင်မှုလျှော့ချဖို့နဲ့တမရရဲ့ချင်းကိုကန့်သက်ထားတဲ့ပုံမှန်50ကိုစာလုံးလို့ပုံမှန်နှစ်သုံးနှစ်ပါတမရကပြည်တော်စုဝင်ကြီးအချုပ်နေရာကိုခန့်အပ်ထားနိုင်မှုစတဲ့ပုံမှန်တွေပြင်ဆင်ရေးပဲဖြစ်ပါတယ်
တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်အချို့ကတော့သူတို့ပြည်နယ်လုပ်ပိုင်တွင်တိုင်းရင်းသားလူမျိုးတွေရဲ့လုပ်ပိုင်ခွင့်စာရာတွေတုံ့ညီရေးဟာဖွဲ့စည်းပုံမှာပြင်ဆင်ရမယ့်အရေးကြီးအချက်ဖြစ်ရှုမြင်တာတွေရှိသလိုလက်ရှိပြင်ဆင်ချက်တွေဟာတိုင်းရင်းသားတွေလိုလားမှုကိုအပြေအဝမပေးနိုင်ဘူးလို့ရှုမြင်တာတွေလည်းရှိနေပါတယ်။
လက်ရှိဖွဲ့စည်းပုံစံအုပ်တွေကိုပဲကျွန်တော်တို့ကဒီစိတ်
ိုးပုံဖော်ချင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ရဲ့ပုံစံချက်ကစနစ်တစ်ခုလုံးကိုပြင်နေနေတာဖြစ်တဲ့ပုံစံပေါ့။ဒါဟာမြတ်သားသားတာဖြစ်ပါလေ။ဒါဒီပေါ်မှာလည်းဒါကတော့အားလုံးလည်းပြီးကြပြီးဖြစ်တဲ့ပိုင်းပါပဲ။ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတာကလက်ရှိဖွဲ့စည်းပုံခြေခံဥပဒေပြဋ္ဌာန်းထားတဲ့အခါမှာဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်နည်းလမ်းတွေနဲ့ညီလဲကြောင့်လို့ဆောင်ရှိမယ်။အဲ့လိုနဲ့ပဲကောင်းတယ်။အများကသဘောတူလက်ခံမှတည်းပြင်ဆင်ချက်တွေကအောင်မြင်နေတာဖြစ်ပါလေ
။ဖွဲ့စည်းပုံခြေခံဥပဒေတစ်ခုကြီးရဲ့ဆရာတဲ့အမေကလူချင်းတဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုရဲဟုတ်ဒီလိုလုပ်နေလူချင်းတဲ့ဒါပေမဲ့ဥပဒေနဲ့ညီဖြစ်ဖို့လိုရဲ။နောက်တစ်ပိုင်းကဖွဲ့စည်းပုံခြေခံဥပဒေအစ်စ်ရင်းမယ်ဆိုလို့ရှိရဲ။နိုင်ငံတော်မှာလက်ရှိအကြီးပါရဲ့အခွင့်အရေးကြီးနှစ်ခုရှိတယ်။တစ်ခက်ဆိုင်ရာအခွင့်အရေးကြီးဒီဖက်ကယူတော့ပြင်းရောက်ခံရရဲ့အညာရရဲ့ပါတီကိုယ်စားမှုရဲ့အခွင့်အရေးကြီးဒီအခွင့်အရေးကြီးမှာခေါင်းဆောင်ဖြစ်တဲ့ဗမာခေါင်းဆောင်ကြီးရဲ့သဘောထားသူတို့အချင်းချင်းရဲ့သဘောတူညီမှုဒီကံကြတဲ့ဥစ္စာဗမာဆောင်ရဲ့ပြီးမှအခွင့်အရေးကိုအခြေခံဥပဒေခုရည်ရမယ်အဲ့လိုရည်ရအခါလဲတိုင်းရင်းသားအားလုံးကဓာတ်တူရည်သူနိုင်ငံရေးဓာတ်တူရည်ရှိဖို့လိုရဲ့
တင်သွင်းတဲ့စီရင်ကစားထွက်ပေါ်လာပြီးနောက်မှာတော့အခြေခံဥပဒေပြင်ဆင်ရေး45ဦးကော်မတီကတင်သွင်းတဲ့အစီရင်ခံစာထောက်ခံကြိုဆိုပွဲတွေထွက်ပေါ်လာသလို59ဆကိုမပြင်ဖို့ဆန္ဒဖော်ထုတ်တာတွေလည်းရှိနေပါသေးတယ်။ဖွဲ့စည်းပုံပြင်ဆင်ရေးအတွက်ကတော့အကြံပြုချက်ပေါင်း3900ကျော်ရှိနေပြီးဒါကိုမကြခင်လွတ်တော်တွင်အကျိတ်အနေဆွေးနွေးတော့မှာဖြစ်ကဘလောက်အတိုင်းအတာထိတိုင်းရင်းသားတွေလိုလားတဲ့ဓာတ်တူရည်ပြည်သူတွေလိုအပ်နေတဲ့ဓာတ်တူရည်စာရာတွေအတွက်ဘလောက်အာမခံချက်ရှိရှိဖော်ဆောင်နိုင်လဲဆိုတာကစောင့်ကြည့်ရမှာဖြစ်တယ်လို့နိုင်ငံရေးလေလာတုံတက်သူတွေကဆိုကြပြီးတင်စင်ရေးလှုပ်ဆောင်ချက်ဟာခက်ခဲပွဲရှိတယ်လို့တုံတက်နေကြတယ်ဆိုတာဒီတစ်ပတ်သတင်းထောက်မှတ်စုကနေတင်ပြလိုက်ရပါတယ်ရှင
်မမေခါတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မြမတခွေအစီအစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီနီးကြပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရက်သားအစိုးရရဲ့အုပ်ချုပ်မှုလက်အောက်ကိုရောက်ရှိခဲ့တာ၃နှစ်နီးပါးရှိလာပြီဖြစ်ပေမဲ့လို့သတင်းလွတ်လပ်ခွင့်အခြေအနေကတိုးတက်မှုမရှိဘဲသတင်းမီဒီယာသမားတွေကိုဖမ်းဆီးမှုတွေကပိုပြီးတော့တောင်မှများပြားလာနေပါတယ်။ဒါကြောင့်မို့လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအနေနဲ့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံရေးအတွက်အကြံပြုချက်တွေထပ်ပြီးတော့ဖြန့်ဝေပေးဖို့လှုံ့ဆော်နေပါတယ်။ဒီအခြေအနေကဘယ်လိုရှိပါသလဲ။အပြည့်အစုံကိုတော့မြန်မာတခွင်အစီအစဉ်မှာမြင့်မခသတင်းအေဂျင်စီကကိုထူးဆက်တင်ပြပေးထားပါတယ်။
သတင်းမီဒီယာသမားတွေအနေနဲ့သတင်းရယူတဲ့အခါချင်းချောက်ခံရတာတွေဖန်ဆီးခံရတာတွေအန်တရာယ်ပြုခံရတာတွေရှိနိုင်ပါတယ်။ဒါကြောင့်မို့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံရေးအတွက်မြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့နိုင်ငံတကာမီဒီယာပတ်ပိုးရေးအဖွဲ့တို့ပူးပေါင်းပြီးသတင်းမီဒီယာသမားတွေအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်တွေကို2015ခုနှစ်ကထုတ်ပြန်ခဲ့ပြီးသတင်းသမားတွေသတင်းဌာနတွေနဲ့ရုပ်သံဌာနတွေစီကိုဖြန့်ဝေခဲ့ပါတယ်။အဲ့ဒီလိုထုတ်ပြန်ခဲ့ပြီးပြင်မဲ့လည်းအခုချိန်မှာဖြစ်ပေါ်နေတဲ့အခြေအနေတွေအရလိုအပ်တဲ့အချက်လက်တွေကိုအကြံပြုချက်ထဲမှာထပ်မံဖြည့်သွင်းနိုင်ဖို့အတွက်စွန်လကုန်ပိုင်းမှာမြန်မာနိုင်ငံသတင်းမီဒီယာကောင်စီနဲ့သတင်းဌာနတွေကကိုယ်စားလှယ်တွေတွေ့ဆုံပြီးဆွေးနွေးမှုတွေပြုလုပ်ခဲ့ပါတယ်။အဲ့ဒီအကြောင်းနဲ့ပတ်သက်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွေ့ဖက်အတွင်းရေးမှူးတင်ဦးမြင့်ကျော်ကအခုလိုပြောပါတယ်။
2015ခုနှစ်မှာဒီ IMS နဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီယာယီနဲ့ပူးပေါင်းပြီးတော့ဒီသတင်းသမားဘေးကင်းလုံခြုံရေးဆိုင်ရာအကြံပေးချက် Standard Operation Procedure လို့တော့အင်္ဂလိပ်လိုခေါ်တယ်။အဲဒီဟာကိုပြည့်စုံခဲ့တယ်။အဲဒီတော့ထုတ်ပြန်ခဲ့တယ်ဗောနော်။ထုတ်ပြန်ဆိုတာပို့စားတွေဖြစ်နေဝေခဲ့တယ်။သတင်းဌာနတွေရောသတင်းသမားတွေရောဝေခဲ့တယ်။ဆိုတော့အခုဒီ2019ဆိုတော့3နှစ်ခွဲ4နှစ်လောက်မှာတချို့တော့ဖြစ်ဆက်ချက်တွေလိုအပ်ကောင်းလိုအပ်လိမ့်မယ်ဗောနော်။အဲဒီရွေးချက်နဲ့အခုဒီဟာကိုဒီကြံပြီးချက်ဒီမှာဖြည့်ဆွက်မှုတွေလိုအပ်ရင်ဖြည့်ဆွက်မယ်ဆိုတဲ့ရွေးချက်နဲ့သတင်းသမားတွေထိတ်ကြပြီးတော့ဒီဆွေးနွေးပွဲလုပ်တာပေါ့နော်ဒီဆွေးနွေးပွဲပြီးသွားတဲ့အခါကျရင်သူတို့ရဲ့ကြံပြီးဆွေးနွေးချက်တွေပေါ်ထွက်လာမယ်ပေါ်ထွက်လာမယ်ဆိုတာထပ်ပြီးတော့ဖြည့်စရာတွေပေါ်ထွက်လာမယ်ဆိုရင်အဲဒီဟာကိုဒီပြန်နောက်ထပ်ထုတ်ပြန်မယ်ကြံပြီးချက်မှာအဲ့ဒါတွေဖြည့်ဆွက်မှာပေါ့နော်
အခုထပ်ပြီးဖြည့်ဆွက်မဲ့အချက်တွေကိုလည်းမကြခင်မှာထုတ်ပြန်ပြီးသတင်းဌာနတွေစီကိုဖြန့်ဝေပေးသွားမယ်လို့ဦးမြင့်ကျော်ကဆက်ပြောပါတယ
်။ဒါပေမဲ့ဒီဟာကဟိုသတင်းသမားပြေကင်းလုံခြုံရေးအတွက်ဟိုအသေးစိတ်နှံ့ညွန့်ချက် guideline စာအုပ်ကြီးမဟုတ်ဘူး။ဒီဟာကတမျက်နာလောက်ပို့စာနေနဲ့ဟိုသတင်းသမားတွေလည်းအများအားဟိုဒီစုံကြာအဲ့လိုအနေဖြစ်နိုင်ကြီးရှိတဲ့သတင်းမျိုးမတော်ခင်မှာကြည့်လို့ရအောင်။နောက်သတင်းဌာနတွေလည်းဒီစုံကြာဒီလိုသတင်းမျိုးကိုဟိုသတင်းမလိုက်ခိုင်းခင်မှာသူ့ဘက်ကပါပြင်ဆင်ပေးသင့်တယ်လေ။ရဟန်းမျိုးကိုလမ်းညွှန်တကယ်ကိုဟို guideline သဘောမျိုးပေါ့ guideline သဘောမျိုးဆိုအသေးဟိုစာမျက်နှာအများကြီးနဲ့အမျိုးမျိုးတမျက်နှာအဲ့ဒီမှာဘာတွေဘာတွေဘာတွေလောက်ပါဆိုရင်လမ်းညွှန်ချက်မျိုးဟိုဆိုတော့ဒီဟာပြန်ပြီးတော့အစ်စ်ထုတ်ပြန်လို့ရှိတယ်ဒါကြောင့်အခုဒါကြံယူဟိုဆွေးနွေးပွဲအဲ့ဒါပြင်ကြောင်းပြည့်စုံပြီးတော့ထပ်ပြီးတော့ထုတ်ပြန်မယ်ဝင်ခါမှာနော်
သစ်မှောင်ကုန်လုပ်ငန်းတွေတရားမဝင်လုပ်ငန်းတွေအကြောင်းစုံစမ်းဖော်ထုတ်ရေးသားတဲ့သတင်းထောက်တွေတက်ဖြတ်ခံရတာတွေဆန္ဒထုတ်ပေါ်ပွဲတွေပဋိပက္ခဖြစ်စဉ်တွေမှာသတင်းရယူနေတဲ့သတင်းမီဒီယာသမားတွေရဲ့အသက်အန္တရာယ်ကိုချင်းချောက်ခံရတာတွေသတင်းရယူတဲ့နေရာမှာဟန်တာချင်းချောက်ခံရတာတွေဖန်စီတရားစွဲဆိုတာခံရတဲ့ဖြစ်စဉ်တွေရှိနေတာပါသတင်းမီဒီယာသမားတွေအတွက်ထုတ်ပြန်ထားတဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေထဲမှာဆိုရင်အန္တရာယ်ရှိတဲ့ပတ်ဝန်းကျင်တွေကိုစုအတင်းမတိုးဝင်ပဲကြားရောက်နိုင်ခြေရှိတဲ့အန္တရာယ်တွေအတွက်ဆန်းစစ်သုံးသပ်ချက်တွေကိုလှုပ်ဆောင်တင်တယ်လို့ပါဝင်ပါတယ်။ဒါအပြင်ကို့အသက်လောက်တန်ဖိုးကြီးတဲ့သတင်းမရှိတာမို့မိမိဘေးကင်းလုံခြုံရေးကိုအမြဲတမ်းထည့်သွင်းစဉ်းစားဖို့အကြံပြုချက်ထဲမှာပါဝင်ပါတယ်။သတင်းသမားတွေကိုအမြင်မကြည့်တဲ့သူတို့ရှိနေတာကြောင့်လဲသတင်းမီဒီယာသမားတွေအနေနဲ့မိမိဘေးကင်းလုံခြုံရေးကိုသတိထားဖို့လိုတဲ့အကြောင်းသတင်းစာဆရာတွေကပြောပါတယ်။မော်ကွန်မဂဇင်းကအက်ဒီတာဦးစရာလိုင်ကလည်းသတင်းသမားတွေအနေနဲ့လုံခြုံရေးဆိုင်ရာအကြံပြုချက်တွေကိုလိုက်နာဖို့လိုတဲ့အကြောင်းကိုခုလိုပြောပါသေးတယ်။
ကလေးမီဒီယာကဒေတာရှာတွေကြီးကြီးလို့လွတ်လပ်ဆောင်ပေါ်ပါလို့ရှိတယ်ဆိုတော့ဒီကရန်ပြည်ပြည်ချင်းပုံစံမျိုးမျိုးနဲ့တားဆီးပြနေတာကြုံရတာပေါ့ဆက်ဆိုပြီးတက်ကအော်ပရေရှင်းပူစီတာဘယ်လိုလုပ်ရမလဲဆိုတဲ့ကိစ္စကိုကျွန်တော်ကဆွေးနွေးရဖြစ်တယ်ဒါလည်းဒီမှာမှဘာပြည်တယ်ဆိုတဲ့ခုကိုကာကွယ်လို့ရတယ်အဲ့ချိန်မှာသူကာကွယ်လို့မရတော့ဘူးပေါ့လို့ဆိုတော့သူ့ရဲ့သက်ဆိုင်ရာအဒီတာသူ့ရဲ့ရုံးခွဲစီတာတောင်းလို့ရှိတာပေးဆက်ပြီးတင်ပို့လို့ရှိဘူးလားသက်ဆိုင်ကျွန်တော်ကောင်စီဖြစ်ဖြစ်ရဲတဲ့နာဖြစ်ဖြစ်ဒါနောက်မှလည်းလည်းကိစ္စနံပါတ်1ကတော့ဒီလိုကိုယ်ကကျေရှင်ရတာဒီခြေနေရကိုသုံးသက်ဖို့လိုလာတယ်ကျွန်တော်ကဘယ်ခြေမှာဆိုရင်ကိုယ်ကဘယ်နေရာမှာနေမလဲဥပမာပြေပခဖြစ်တဲ့နေရာမှာပြေပခချားမှာနေပါလားဆန္ဒပြကိုယ်ပေါ်တတိယဆန္ဒပြဆိုရင်ကိုယ်ကဘယ်နေရာကိုဆိုကျွန်တော်နေရာပါတယ်တော့ကမောက်ကိုဆောင်းမှာမျိုးလေးဆန္ဒပြဆိုရင်ဒီနေ့ကိုယ်ဆောင်မှုဝင်ရမယ်ခုနကတက်ကနေဒါပေါ်မှာဆိုရင်ကိုယ်ကတက်ဖွဲ့ပြီးတော့ဆောင်းမှာသုံးဆောင်မလုပ်အောင်ဆိုတာကျွန်တော်ကဒီပုံစံမှာထင်တာပြီးဆိုတော့ဒါလေးကိုလည်းချင်းချင်းကိုလို့ရတာပြေမခုနကပြောရင်ဒီရုံထဏာအိမ်သာစပြုံးမဒီဘက်ကချင်းတော့ဆိုင်ရဖွဲ့စည်းအလုပ်မှာဆိုတော့နံပါတ်1ကတော့ကိုယ့်ရဲ့ဒီနေ့ဆိုင်ရဘောထွင်းဖြစ်နေလို့အဲ့ကိုစီရတဲ့သိနေလို့လေပြုံးမကျန်တဲ့လူတွေကပေါင်းဆောင်အောင်ရဲဆိုတဲ့ရဲတစ်ခွက်ကဟိုဒါဒီနေ့ဆိုင်ရပါလားဆိုပြီးတော့ပေါင်းမှလည်းတခြားအစစ်စစ်ဆက်ဆိုဆွေးနွေးမယ်ပိုင်း
ကမ္ဘာသတင်းလွတ်လပ်ခွင့်ညွန်ကိန်းမှာမြန်မာနိုင်ငံဟာ2019ခုနှစ်တုန်းကအဆင့်131ရှိခဲ့ပြီး2018ခုနှစ်မှာ139နဲ့2019ခုနှစ်မှာအဆင့်138ကိုရောက်ရှိနေပါတယ်။မြန်မာနိုင်ငံအနေနဲ့ဥပဒေပြုရေးမှန်တိုင်းအုပ်ချုပ်ရေးမှန်တိုင်းတရားစီရင်ရေးမှန်တိုင်းတို့အပြင်သတင်းမီဒီယာကဏ္ဍကိုလည်းစတုထမှန်တိုင်းအဖြစ်သတ်မှတ်ထားတာကြောင့်ဒီမှန်တိုင်းကြီးတွေခိုင်မာအောင်ကာကွယ်ဖို့လိုနေတာပါ
။ကျွန်တော်သူဆက်ပါ။မြန်မာသတင်းအေဂျင်စီကလည်း VOA ကိုဖေးပို့လိုက်တယ်။
မြမတခွင်အစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်မကြခင်ထုတ်လင်းပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့စနေနေ့ဒဲလီလိုက်အစည်းအဝေးကိုနားဆင်ရဖို့ရှိတာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင
် VOA မြမပိုင်းရဲ့အတန်လွင့်အစည်းအဝေးတွေကိုဒီနေ့ကို၅ချိန်ထုတ်လင်းပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောရရှင်များရှင်2019ခုနှစ်ဇူလိုင်လ20ရက်စနေညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လိုင်းလိုမီတာ2532 51နဲ့လိုင်းလက်မီတာ190တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဓာတ်ရိုက်လေးလိုက်အစီအစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရနိုင်တို့တင်ဆက်ပေးမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့ထဲလေးလိုင်းစီစဉ်မှာတော့လွတ်တော်မှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့အလားအလာတွေကိုဆွေးနွေးသွားမှာပါနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားကိုတဖြည်းဖြည်းရှော့ချသွားဖို့ပါဝင်2008ဖွဲ့စည်းပုံပြင်ဆင်ရေးအဆိုပြုချက်တွေထွက်လာပြီးတဲ့နောက်အခုဆိုရင်ပြင်ဆင်မှုထောက်ခံတဲ့သူတွေကန့်ကွက်တဲ့သူတွေလည်းအပြိုင်ဆိုင်လမ်းပေါ်ထွက်ဆန္ဒပြတာတွေတွေ့ပါရဲ့ပြင်မှုစပြောကလေးကလွတ်တော်ထဲမှာလည်းနိုင်ငံရေးအရအားပြိုင်မှုတွေကြုံခဲ့ရပါဆိုတော့ဖြစ်ချင်တာဖြစ်တင်တာတွေနဲ့လက်တွေ့မှာဖြစ်လာနိုင်တာတွေဘာတွေများရှိမလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားမှာပါပြင်နိုင်ဆွေးနွေးကိုကျွန်တော်ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှုတ်လေးလိုင်းပေါ်မှာရောက်နေပါပြီ။ဒီကတော့ဒီဖွဲ့စည်းပုံရေးရာကိစ္စတွေကိုဟိုလေ့လာနေတဲ့ဥပပညာရှင်ဦးသိန်းတန်းဦးပါ။နောက်တူကတော့သတင်းစာဆရာဦးစည်သူအောင်မြင့်ဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ပြင်နိုင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့ဟိုတုံ့တက်ချက်ကိုကြားချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီဖွဲ့စည်းပုံပြင်ဆင်ရေးပူပေါင်းကော်မတီရဲ့ပြင်ဆင်ဖြည့်ဆွက်ပြဖြစ်ဖို့ဒီဆွေးနွေးမဲ့တင်ပြချက်ပေါင်း3900ရဲ့ရှိပါတယ်ဆိုတော့ဒီအထက်မှာပြင်ဖို့ပဲဖြစ်ဖြစ်ပဲဖြစ်ဖို့ပဲဖြစ်ဖြစ်ပေါ့လေတကယ်လည်းအရေးကြီးတဲ့အပိုင်းတွေဘလောက်များများပါရဲလို့ပြောနိုင်မလဲဆရာဦးသင်တန်းအရင်ထုံးသက်ပေးပါလားခင်ဗျ
ာခုကအချက်လက်ပေါင်း3900ဆိုတော့ကျွန်တော်လည်းဘာတွေဆိုတာမသိဘူးပေါ့ဗျာနော်ဘာတွေသိရမယ်ဆိုတော့ဒါပေမဲ့လူသဘောဆောင်တဲ့အချက်တရားတွေဒီကြောင်တော့ပါမှာပဲကဥပမာအပြင်ဒါကျွန်တော်မှတ်ကြည့်ရတာဘုံမ6စလုံးတို့ပေါ့ဗျာဒီ36မှာပါတဲ့အချက်တွေတော့ရေဘောကာလဟိုအကြတဲ့အစီအမံစတဲ့အချက်တွေပါမယ်လို့ညွှန်လင်းရတာပေါ့နော်အော်ပြည်ပြည်ကြကြတော့ကျွန်တော်တို့ဒီကောင်တော့ဒါဥရိကြမဖြစ်သေးဘူးဗျဥရိကြနဲ့ဒီဘူပေါင်းကော်မတီကနေပြီးတော့အစိုးရချက်တွေကိုစုစည်းလုံးကြည့်ပါသေးတယ်အဲ့ဒီကနေပြီးတော့ဥရိကြဖြစ်လာတော့မှတော်တော်ပြင်မှာအဲ့ကြတော့မှကျွန်တော်ကသိကုန်ရမှာဆိုတော့ဒေါ်လာဆိုတော့3900ဆိုချက်တွေအများကြီးပေါ့ဗျာဒီကလည်းပြင်ရပါဗျာဒါကြီးကမထင်မနှက်တဲ့ရေးထားရတာဆိုတော့ဟိုချက်တွေများကြမနာဆိုတော့ one and one တာ wine လုပ်ကြတဲ့သဘောပါပဲအဲ့တော့ကျွန်တော်ကတော့အတိအကျကတော့ဒီကျွန်တော်တို့ဒီဟာကြရမှာပဲဥရိကြကြမှာပဲကျွန်တော်တိကျပြောနိုင်တယ်ဖြစ်တယ
်ဟုတ်ကဲ့ဆရာဦးစီသူအောင်မြင်ရောခင်ဗျာအခုကျွန်တော်တို့ဒီတင်ပြချက်ပေါ်ပေါက်3900ကျော်ထဲမှာပေါ့လေတကယ်အရေးကြီးတဲ့အပိုင်းတွေဘယ်လောက်များပါတယ်လို့ဆရာနားလည်ထားတယ်ခင်ဗျာ
ဒီအရေးကြီးတဲ့အပိုင်းဆိုရရလို့တော့မဟုတ်ဘူးအခုလောလောဆယ်မှာ NLD ကဥဆောင်ပြီးတော့မှစွတ်တော်ထဲမှာဖွဲ့စည်းပုံလေးတာသုံးသပ်ရေး55ဦးကော်မတီကိုဖွဲ့လိုက်တယ်ဖွဲ့ပြီးတော့မှဒီလိုရဲ့ပထမဦးဆုံးအလုပ်ကပါလဲဆိုတဲ့ခါကျတော့ပြတ်တော်ထဲမှာအဲဒီလူလူကရေကောက်တင်မြှောက်လိုက်လို့ဒီအမတ်ကြီးဖြစ်လာတဲ့လူတွေအကုန်လုံးပါတော့ဗောနော်အဲ့ဒီဥစ္စာရဲ့ပါတီအစည်းအဝေးရဲ့ဘာလို့ပြင်ဆင်တယ်လဲဆိုတဲ့ဥစ္စာကိုတို့ကသိတယ်သိတဲ့ဒီမှာအဲကိုရတော်လို့ပါတီအစည်းအဝေးနဲ့ပါတယ်လို့တမတော်ကစားလည်းပါတယ်ပါတဲ့ခါကျတော့အခုကဘယ်ဟာအရေးကြီးလဲမကြည့်မဟုတ်ဘူးအကုန်လုံးကိုဖွင့်ပေးလိုက်တဲ့ဘောဖွင့်ပေးလိုက်ပြီးတော့မှအဲ့တော့လို့ဘေပါတီကနေဘလို့ပြင်ရင်လည်းပြင်ပါအားလုံးကိုစုစည်းလိုက်တဲ့အခါကျတော့အကြံပြုချက်ဆိုပြီးတော့မှ3900ကျော်ထွက်လာတယ်အဲဆိုလိုတဲ့သဘောကအဲ့ဒါကတွတ်တော်ထဲမှာရောက်နေတဲ့ပါတီအပြီးပြီးရဲ့သဘောထားတွေအဲအထူးအဲ့ဒါကိုဖတ်ပြီးတော့ပြောရမယ်ဆိုရင်ပြည်သူလူထုကနေပြီးတော့ရေကောက်တင်မှောက်ဆိုတော့ပြည်သူလူထုရဲ့သဘောထားတွေပဲအဲ့ဒီမှာကျွန်တော်တို့ကအကြံဉာဏ်ပြောလို့ရတယ်အဲ့ဒီမှာ SNLB ဆိုရင်ရှမ်းအဲအမေရိကန်ဒီမိုကရေစီဘောကျုပ်ဆိုရင်ပြည်သူတွေတထောင်ကျော်တဲ့ပြင်ပြင်တာ
ဟုတ်တယ်
ပြီးတော့မှဒီခိုင်မြန်မာဒီခိုင်ပါတီဆိုရင်ရှိရကျော်တယ်။ MLD ကဆိုရင်တော့
တရားကျော်ပဲရှိတယ်ဟုတ်တယ်။
အဲဒီခိုင်ပြောရဆိုရင်10ခုပဲရှိတယ်။အဲပြီးတော့မှအဲနောက်သမ္မတဘက်ကဆိုရင်တော့ ဒါကြီးကဒီလုတ်လုတ်ဝဲစီကြီးကဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးတော့မှသူကအဲဘာမှသိရဟိုသဘောထားကြီးထုတ်ပြန်တာမရှိဘူးဒါပေမဲ့သိကြတာတခုကတော့ဒါကစုစည်းချက်ပဲစုစည်းချက်ပဲဆိုတဲ့ခါကျတော့ခုနကတော့လို့မရရေးကြည့်တယ်အရင်ကြည့်ဘူးဆိုတဲ့ဥစ္စာကိုဆရာဦးသေးဆရာဦးပြောလို့ပဲကျွန်တော်တို့ဒီချိန်မှာပြောလို့ဟိုမရသေးဘူးအလုံးကဆန္ဒကြီးရှိနေတယ်ဆိုတာကိုတရားဝင်အဖြစ်အခုနိုင်ငံရဲ့အမြင့်ဆုံးဖြစ်တဲ့ဒါလွတ်တော်ထဲမှာတရားဝင်ပြောဆိုတဲ့သဘောကိုကျွန်တော်ရှင်းရှင်းရှင်းရှင်းမြင်ရတယ်ဒီပြရတော့ဘာဖြစ်လာလဲဆိုတော့ဒါအရင်တော့ဆိုဒီဆရာမရှိနေပြောခဲ့တာရှိတယ်အဲဒါကြီးကအလွာကြီးကြီးကတိုင်းကြီးကအကုန်လုံးဟိုအချက်ပြထားတယ်အဲ့ဒီကမှရန်ကုန်တို့အများကြီးကြီးနဲ့ထောက်ခံရတယ်ဆိုတဲ့ဥစ္စာကိုမမှန်ပါဘူးဆိုပြီးတော့မှဆွတ်တော်နေပြလိုက်တယ်ဆိုတဲ့သဘောလို့ကျွန်တော်ပြော
ဟုတ်ကဲ့ဟိုဆိုတော့အခုဒီအကြံပြုချက်တွေဒီဘက်အခုတင်ပြချက်တွေတွေရပေါ့အကုန်လုံးလည်းမှာပေါ့လေဒီတချို့ကထောက်ပြနေတဲ့ချက်တွေရှိပါတယ်ဒီတန်းသားပြည်နယ်တွေမှာအော်ဒီဝင်းကြီးချုပ်ရွေးချယ်ခွင့်ကိစ္စလိုမျိုးနောက်အခြေခံအုပ်ချုပ်ရေးရန်ရဖြစ်တဲ့ဒီရက်ကြီးတို့မြို့နယ်တို့အုပ်ချုပ်ရေးပိုင်းတွေနောက်တခါဒီဖွဲ့စည်းပုံအခြေခံဥပဒေခုံရုံးမှာဟိုနိုင်ငံသားတွေတိုင်ကြားခွင့်မရတဲ့ကိစ္စမျိုးဟိုစသဖြင့်ဒီလိုကိစ္စမျိုးတွေမှာဒီအဓိကဟိုဥဆောင်ပါတီဖြစ်တဲ့ NLD ဘက်ကတင်ပြတာမျိုးတွေမရှိဘူးဆိုပြီးတချို့ကထောက်ပြရည်ရှိပါတယ်တိုင်းရင်းသားဟိုအင်အားစုတွေဘက်ကတော့တင်ပြချက်တွေထဲမှာတော့တချို့ဒီကိစ္စတွေပါတာပေါ့လေဆိုတော့အခုတင်ပြချက်တွေထဲမှာပေါ့လေဟိုကျန်နေတယ်လို့ယူဆဟိုလုတ်တင်ရတာနဲ့ကျန်နေတယ်လို့ပြောနိုင်တဲ့အကြံပြုချက်မျိုးတွေရောဘာတွေရှိမယ်လို့ဆရာဦးသိန်းသိန်းနားလည်လဲခင်ဗျာ
ဒီတော့ကျွန်တော်ဒီပေါ်ရ3900ဆိုအများကြီးပဲဗျခွတာချမ်းချမ်းဒီမြို့သားလူစုအဖွဲ့ချုပ်တို့ဒီကတစ်ခေါက်ကျော်ရခိုင်ကလည်းများတယ်ပေါ့နော်အဲ့တော့အဓိကကြတဲ့အချက်ကကျွန်တော်တို့ကခုနဟိုဆရာစီတူအောင်ပြောသလိုပဲဒါကကျွန်တော်တို့လွတ်တော်ဟိုတရားဝင်တင်ပြကြတာပေါ့ဗျာကိုချက်လက်တွေတကယ်တမ်းကကျွန်တော်တို့ကတရားကြီးကိုပြင်ဖို့စမ်းစင်ရတပွေလိုက်လို့မရဘူးဗျအဓိကအကြဆုံးအချက်ကဘာကိုပြင်ရမှာလဲဆိုတော့ဒီပေါ်စီပုံတရားဝင်ရည်တဲ့အခါမှာအသက်ဝိညာဉ်ရှိတယ်ဗျအဲ့ဒီအပေါ်ကနေတော့ကြီးရတာအဲ့ဒါပါလဲဆိုတော့ပေါ်ပြီးသား sovereignty power of people ဆိုတဲ့အပိုင်းပေါ့ဗျာအဲ့ဒါ18ရာစုကပေါ်ခဲ့တဲ့ဟာဒါကပါလဲဆိုတော့အာဏာသီးဒီခုဆံကစွန့်တက်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့အခြေပြုပါမယ်ဒါဒီမှာလဲကျွန်တော်တို့ဒီ2008ပေါ်စီပုံဘုံပါလေးမှာတော့ပါတော့ပါတယ်ဒါပေမဲ့အဲ့လိုပါပြီးပြင်ဟိုကကျွန်တော်တို့ဥပမာအားဖြင့်ပေါ့ဗျာ6ဆလုံးမှာကြတော့တက်မတော်ကမြူသားနိုင်ဥဆောင်ခန်းကစင်စက်မပြခေါင်းဆောင်နိုင်ကြီးကိုလမ်းပွင့်ပေးရမယ်အားလို့နောက်တစ်ခါဟိုဒီအစင်တိုင်းအစင်တိုင်းမှာတက်မတော်သားကုသေတွေပါနေတဲ့ဟာလို့နောက်ရေးပေါ်အခြေအနေမှာကာကွယ်ရေးဦးစီးချုပ်ကဒီရောမခိဘရင်လိုအလေခိဘရင်များလို့ဒါဒီဒီအာနာတော့အဆုံးဒီရောက်ခဲ့ကျင့်သုံးနိုင်တယ်ဆိုတဲ့ကိစ္စရက်ဒီဟာကျွန်တော်တို့ဖွဲ့စည်းပုံရည်ကြီးတဲ့ဥဖွဲ့စည်းရဲ့ဖွဲ့စည်းပုံတွေမှာဘာမှခိဖြစ်တယ်အာနာဒီဒီဒုထာကတက်ဆင်းရမယ်ဆိုတော့အခြေခံစိတ်ဓာတ်ဝိညာဉ်ချုပ်နေတယ်ပြည့်ရင်းနေတယ်ပေါ့နော်ဆိုတော့အဲ့ဒီအချက်ကိုပြည့်လို့ရှင်ကျန်တာတွေကအော်တိုမက်တစ်ပါတော့မှာအဲ့တော့ပါတော့မှာဖြစ်တဲ့အတွက်ဒီအချက်အချင်းအရေးကြီးဆုံးအချက်ဖြစ်တယ်ကျန်တဲ့ပြောနေတဲ့အချက်တွေဟာစံစင်ရတပုတ်လိုက်တဲ့အချက်တွေကြီးရဲ့တကယ်ဒီလူသားလူမှုရဲ့ဆန္ဒလူမှုရဲ့ယူချက်ခွင့်နော်လူမှုကြီးရဲ့အချုပ်ချာအာဏာမှာအာဏာပိုင်ကလူမှုဖြစ်တယ်ဆိုတဲ့အချက်ကိုတိဆောင်းနိုင်မယ်ဆိုဒီကြက်တာပြည်တယ်လေကကျွန်တော်တို့အဲ့ဒီအချက်ကမပါဖြစ်ပါဘူးဒိုရိမ့်မယ်လို့ခင
်ဗျဟုတ်ကဲ့ဆရာဦးစီသူအောင်မြောခင်ဗျာဦးကျွန်တော်တို့ဟိုပေါ့လေအခုအချက်တွေဘလောက်ပဲများများပေါ့လေဒီထဲမှာဟိုမပါမဖြစ်ပါဘူးပါဖို့လိုတယ်ဆိုတဲ့ဟာမျိုးရောဘလို့အချက်မျိုးရှိမယ်ဆရာ
အဲ့ဒီဥစ္စာကတော့ဟိုကုလားတော့ဆရာဦးတော်ဦးပြောတာတော်တော်ပြည့်စုံသွားပြီအကျွန်တော်ခတ်ပြီးတော့ပြောရမယ်ဆိုရင်အခုဆိုရင် NLD အစိုးရကပြောထားတယ်အဲ့ဒါပါလဲဆိုတော့တိုင်းသားတွေလည်းဒါသဘောထားတူနေတယ်ကျွန်တော်တို့တိုင်းပြည်ကိုဒီမော်ဒယ်ကြီးဆက်ရပြီးတော့သူတည်ဆောက်မယ်လို့ပြောထားတယ်။အဲတော့အခုချိန်ဒါကျွန်တော်တို့တိုင်းပြည်ကနည်းနည်းလေးမရသေးဘူးဒီနေ့စစ်တွေနဲ့ဖြစ်နေတယ်။တိုင်းပြည်ကလည်းဒါဆက်ရပြီးတော့သူကိုတည်ဆောက်ခြင်းနဲ့ပြည်သူလူထုတရားလုံးကလည်းဒီမိုကရေစီပြည်တော်စုကိုတည်ဆောက်ခြင်းနဲ့အဲဒီဥစ္စာနဲ့ပတ်သက်တဲ့အချက်လက်တွေကဒီမှာပြင်ပြရာရှိတဲ့ဥစ္စာတွေကအဓိကဖြစ်လာနိုင်တယ်လို့တော့ဟိုကျွန်တော်ကထင်တယ်။ဘာဖြစ်လို့ဆိုတော့ဒီဥစ္စာကိုဒီနေ့ကာလမှာပေါ့နော်သမရဦးသိန်းစိအစိုးရလက်ထက်ကလေးကတမတော်ခေါင်းဆောင်တွေအကုန်လုံးကလည်းမငြင်းဘူးကျွန်တော်တို့နိုင်ငံကိုဒါဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ပါမယ်ဆိုပြီးတော့သူတို့လည်းတစ်ဖက်ကပြောနေတာပဲအဲ့တော့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ဖို့အတွက်ဒါအခြေခံကျတဲ့အခြေခံချတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေဖြစ်ဖို့လိုတာပေါ့ဒါအရင်ရိုးရှင်းတယ်အဲ့ဒီစာဖြစ်အောင်ပြည်ပြရမှာပေါ့အဲ့လိုပြည်ပြတဲ့အခါကျတော့မှသာအလုံးကြီးမှန်းတဲ့ဒီမိုကရေစီဖက်ဒရယ်ပြည်အောင်စုကိုတည်ဆောက်နိုင်မယ်လက်ရှိတိုင်းပါနေတဲ့ဖြစ်ပွားနေတဲ့ပြည်ပခန့်တွေဖြစ်ပွဲတွေချုပ်နှိမ့်မယ်အဒီတော့မှသာအဲ့လိုမျိုးငြိမ်းချမ်းတော့မှသာတိုင်းပြည်ကိုဒီဝါရီဖွံ့ဖြိုးတိုးတက်ပြီးတော့မှနိုင်ငံကနဲ့ရေမောင်တိုင်းပိုင်နဲ့အနေထားကိုကြောက်နိုင်မှာပေါ့အဲ့ဒီအချက်လက်တွေကအဓိကကျမလို့ထင်ပါတယ်
ဟ ုတ်ကဲ့ဆရာဦးစီသူဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းလေးလိုင်းပေါ်မှာရောက်နေပါတယ်ကျွန်တော်တို့စာရေးပေးပို့ထားတာလည်းစိတ်ဝင်စားနဲ့ရေးထားရလည်းတော်တော်များနေပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဒီကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလည်းပေးချင်ပါတယ်အရင်ဆုံးတူဦးကတော့ကနေဒါနိုင်ငံကဦးညွန့်လာပါဦးညွန့်လာသဘောထားဆွေးနွေးချင်တာရှိရင်ဆွေးနွေးမိမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ယခုလက်ရှိအနေအထားအရဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့ NLD နဲ့စစ်အုပ်စုဟာပုတ်တိုက်မှုတွေကနေပြီးတော့အခုထိတ်တိုက်ရင်ဆိုင်မှုအဆင့်ကိုရောက်နေတယ်လို့ကျွန်တော်မြင်ပါတယ်ခုနဆရာဦးစီတူအောင်မြင့်တို့ဆရာဦးသိန်းတန်းဦးတို့ပြောတဲ့စကားတွေမှာအကုန်ပြည့်စုံပါတယ်ပြည်သူ့ထံကအာဏာဆင်းသက်ရမယ်လို့ဆိုထားပါတယ်ဒါကြောင့်မို့လို့ဒီမှာ85ရာခိုင်နှုန်းရဲ့ဆန္ဒကို25ရာခိုင်နှုန်းစစ်တပ်ကပယ်ဖျက်နိုင်တဲ့ဥပဒေကလုံးဝတရားမျှတမှုမရှိပါဘူးနိုင်ငံတော်ကဒီအခြေခံဥပဒေကိုကာကွယ်စောင့်ရှောက်ရမယ်လို့လေးစားလိုက်နာပါမယ်ဆိုတဲ့အချက်တွေနဲ့ချီနှောင်တုတ်ပြီးတော့ပြည်သူ့ဘဝ2008ဘောင်ထဲမှာအချုပ်နှောင်ခံနေရတယ်လို့မြင်ပါတယ်ဒီကနေပြီးတော့ရုပ်ရက်ဖို့လိုတယ်ဒါကြောင့်မလို့ NLD အစိုးရအနေနဲ့မိမိရဲ့လုံပိုင်ရင်းတွေကိုခိုင်မာပြတ်သားတဲ့မူဝါဒနဲ့ပြည်သူ့ကိုမျက်နှာမူပြီးတော့အဆုံးပြတ်ပြုတ်ရမှာဖြစ်ပါတယ်နောက်တစ်ချက်ရေးကြည့်တာကဖြစ်နေတာကသမိုင်းနယ်ကြားတကူထဲမှာဆက်နေရင်တော့တနည်းကြားစားခံရမှာသိကြပါတယ်ဒါကြောင့်မို့ NLD အနေနဲ့လည်းခုနပြောလုံပိုင်ရင်းရှိတဲ့နေရာမှာမိမိကိုယ်ကိုမိမိလွန်စွာအထင်ကြီးတာတို့ရန်သူရဲ့အင်အားကိုမခံမနိုင်တာတို့စီမံအုပ်ချုပ်ရေးကဏ္ဍတွေမှာအမျော်မြင်နဲ့ညာမျော်မြင်နေပါတာတွေဖြစ်နေပြီးဆိုရင်တော့အဲ့ဒါဆုံးရှုံးမှုတွေဖြစ်မယ်ဒါကိုလည်း NLD အစိုးရအနေနဲ့ပြင်ဆင်ရပါမယ
်
တကယ်လို့နောက်ဆုံးအချိန်ကကျွန်တော်ပြောချင်တာကဒီစစ်တပ်ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကိုအသက်နဲ့လည်းကာဝယ်မယ်ဆိုတဲ့အတွက်ကြောင့်ငင်းဆန်နေမှာပဲအဲ့တော့နောက်ဆုံးမှာဒီ45ဦးကော်မတီအနေနဲ့ဒီစစ်တပ်ကိုကောက်ယူပြီးတော့ပြည်သူ့ရဲ့ဆန္ဒကိုဖော်ထုတ်စေချင်ပါတယ်။ဒါမှပဲခုနပြောဒီပြည်သူ့ဆန္ဒကိုမလေးစားရင်တက္ကသိုလ်နိုင်ငံတော်ရဲ့ပြဿနာအရရတဲ့တာဝန်အသူ့ပေါ်မှာကြားရောက်သွားမှာဖြစ်ပါတယ်။အခုကဒီတရားမျှတမှုရှိတဲ့ဒီဥပဒေကိုဥပဒေနဲ့ညီဖို့လိုပါတယ်လို့ဆိုရင်အဲ့ဒီဥပဒေကြီးကရောတရားဥပဒေနဲ့ညီညွတ်မျှတတင့်တယ်တဲ့အနေအထားမျိုးမရှိတာပြည်သူအားလုံးလည်းသိတယ်ဒါကြောင့်မို့လို့ပြည်သူအားလုံးမှာပူပေါင်းပါဝင်ဆောင်ရွက်ပြီးတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလုံးဝဖျက်သိမ်းပြီးတော့အသိပြန်ရေးဖို့ပဲလိုတယ်အခုကပြင်ဆင်ရမယ့်ဥပဒေကတကယ်ခက်တာတွေက94ခုလောက်ရှိတာတွေကိုတွေးနေရတယ်နောက်3950ဆိုတော့နှစ်ပေါင်းများစွာကြာအောင်မယ်ဒီလိုမျိုးပြင်လို့မရဘဲနဲ့အားလုံးလုံးဝဖျက်သိမ်းပြီးတော့သာအသိပြန်ရေးလည်ရေးဆွဲတာကအမြန်ဆုံးဖြစ်မယ
်
ပြင်ဆင်နေရင်လည်းအဖာထေးမြောင်များစွာနဲ့ကြည့်မကောင်းရှုမကောင်းတဲ့ဥပဒေကြီးပဲဖြစ်နေမယ်လို့ကျွန်တော်အနေနဲ့ပြောကြလို့ပါတယ
်ဟုတ်ကဲ့တော့အခုတောထရှင်တယောက်ကကျွန်တော်တို့ဒါရိုက်နားထောင်နေနေမှတ်ချက်ပေးရလဲအခုပြောသွားရဲတော့ကောက်ချက်နေနေဆင်ပါတယ်သူကတော့ဥတုဆိုတဲ့အကောင့်ပါရှင်ပါသူကဗာရေးထားလဲဆိုတော့ဟိုသူတို့ဘာသာရေးသူတို့ဘာသာအတည်ပြုထားတယ်2008ဥပဒေကိုပြင်ဖို့မပြောနဲ့ဆက်ကလန့်ပြဖို့တော့ကောင်းပါတယ်တန်းပြတိုးတက်စေခြင်းတန်းပြကိုတကယ်ချင်း2008ဥပဒေပြင်ဆင်ဖို့တတ်မလို့ကလည်းသဘောတူဖို့ကောင်းပါတယ်ဆိုပြီးတော့ရေးပါတယ်နောက်ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာလည်းရှိပါသေးတယ်အဲ့ဒါကတော့သူကတော့ဥတင်ငွေဖြစ်ပါတယ်သူစာထဲမှာတော့ဒီဥပဒေတစ်ခုပါတယ်နံပါတ်1တရားမျှတမှုနံပါတ်2သာဓုညီမျှမှုနံပါတ်3ကောင်းသောစိတ်စီရာတို့နဲ့ပြဋ္ဌာန်းမှတာဥပဒေတစ်ခုမြည်ပါတယ်တဲ့2008ခုနှစ်အခြေခံဥပဒေဟာအထက်ပါ3ချက်နဲ့မကန့်ညီပဲပြဋ္ဌာန်းတယ်ဆိုတော့တရားကြီးလုံးသိပါတယ်တဲ့တကယ်တော့ပြင်ဖို့မကောင်းပါတဲ့အတိရင်ပိုကောင်းမယ်လို့ယူဆပါတယ်ဆိုပြီးတော့သူကခြံတဲ့ဟာတွေလို့သူဆက်ရေးထားရှိပါတယ်နောက်ထပ်ကျွန်တော်တို့ဒီ Facebook ကနေမှတ်ချက်ပေးထားတာတော်တော်များလေးရှိပါတယ်မဆုံမဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမောင်ပိုးဆိုတဲ့အကောင့်ကတော့ကျွန်တော်အထင်ကတော့ပုံမှန်4369တော့အရင်ဦးဆုံးပြင်နိုင်အောင်စူးစမ်းရပါမယ်တဲ့မဟုတ်လို့ရှိရင်တော့အဲ့ဒီ25ရာခိုင်နှုန်းအဖွဲကတပြုံလုံးမတက်ရက်လိုက်ကန့်ကွက်လိုက်နေပဲပြီးသွားမှာပါပဲတဲ့ခိုင်ခိုင်ဆိုတဲ့အကောင့်ကတော့ပြင်လို့မရပါဘူးတဲ့မရအောင်ကိုလှုပ်ထားတာပါတဲ့မရမှန်းလဲနိုင်ငံရေးသမားတွေသိကြပါတယ်တဲ့ပြင်လို့ရရင်တော့တိုင်းရင်းသားတွေ25ရာခိုင်နှုန်းတော့အကျိုးများပြီးတော့ဗမာတွေကတော့100ရာခိုင်နှုန်းအကျိုးများမှာပါတဲ့ပြင်လို့ရရင်တော့မှတိုင်းခုနှစ်တိုင်းကလွတ်တော်ကိုယ်စားလှယ်တွေကတိုင်းရင်းသားလွတ်တော်ကိုယ်စားလှယ်တွေတင်တဲ့အဆိုကိုကောင်းသည်ဖြစ်စေမကောင်းသည်ဖြစ်စေပယ်ချခံခဲ့ရမှာသိကြပါတယ်တဲ့မထွေးဆိုတဲ့အကောင့်ကတော့2008အခြေခံဥပဒေပြင်ဆင်တာထက်အစ်စ်အကုန်ပြန်ပြီးရေးဆွဲတာကိုပဲပြုလုပ်စေချင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့ပြည်သူတွေကိုယ်တိုင်ပါဝင်ရေးဆွဲထားတာမဟုတ်တဲ့အတွက်ဘယ်အချက်ကအရေးပါပြီးအရင်ပြင်သင့်တယ်လဲဆိုတာကိုဒီနေ့အထိတောင်မှနားမလည်တဲ့ပြည်သူတွေကအများပြပါတယ်။ရှုပ်ထွေးပြီးတော့လှည့်ပြားနွယ်တဲ့2008ခြေဦးဟာစစ်အာဏာရှင်တွေရာသပ်ပံအုပ်ချုပ်ဖို့ပဲရည်ရွယ်ရေးဆွဲထားတာဖြစ်ပြီးတော့ဘယ်လိုအချက်တွေကိုပဲပြင်ဆင်ပါစေအဖွဲ့နဲ့အပိတ်ကတော့ကြိုတင်စီစဉ်ပြီးသားဖြစ်နိုင်ပါတယ်တဲ့။ဒါကြောင့်မို့လို့အချိန်ကုန်ပြီးတော့ပြည်သူအတွက်အကျိုးမရှိပါဆိုပြီးတော့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဒီသောတာရှင်တို့ရဲ့စာရင်မှာတော့ဒီပြင်ဆင်နိုင်မယ့်အလားအလာပေါ်မှာတန်မြတ်အမြင်တွေကို တွေ့ရပါတယ်ဆိုတော့ဆရာဦးသိန်းတန်းဦးကြီးကျွန်တော်ဒီဖွဲ့စည်းပုံပြည်ရေးမှာဟိုဒေါက်တော်မြတ်မြင်ရတာအဓိကဟန်တာတက်မလို့ဖြစ်မယ်ဆိုပြီးတော့မြင်ရပါတယ်ဒါပေမဲ့လည်းဟိုတက်မလို့ကောက်ဝဲဦးစည်းချုပ်ကိုလည်းပြောထားဦးလားရှိပါတယ်တကယ်လို့လိုအပ်လို့ပြင်ရမယ်ဆိုရင်ကောက်ဝဲကမရှိဘူးဆိုပြီးပြောပါတယ်ဒါပေမဲ့တကယ်ပြင်တဲ့အခါမျိုးမှာဘလောက်တိုက်တာဒီလက်ခံမယ်လို့ဆရာသုံးသပ်ပြင်လဲဆရာ
ကျွန်တော်တော့တန်မြတ်ကြီးလေဗျအဲ့ဒါကိုကောင်းတော်ဟိုကာကွယ်ဥပဒေပြရတဲ့သုံးကြီးကပြောပါတယ်ဒါကျွန်တော်တို့ပြင်မှာပြင်ရရှိပြင်မှာလို့ပြောနေတာပေါ့နော်ဒါဥရိနေကြီးပြင်ရပါပြင်နေပြီးခဏရှိတာပဲလို့ပြောပြတော့အဲ့ဒီတော့ဖွဲ့စည်းပုံဆရာဦးတွေကိုလွတ်တော်တဲ့ဒီမို့ဆိုတာ၄၃၆ကာအင်းရခါဝေးရပထမ195ခုဒါကလွတ်တော်ထဲမှာ၄ပုံ၃ပုံတော့ရွေးချယ်ခံကုလို့အကုန်လုံးကဒါတန်ရအတန်ခံရေး NLD အကုန်လုံးသဘောတူညီတောင်မှတမတော်ဘက်ကသူရဲကောင်းတယောက်ဒါမှမဟုတ်လို့ရှင်အယူတရားစိတ်ဖောက်ပြီးကျွန်တော်တို့ဘက်ကိုမဲပြီးမှသူတို့ဘက်ကိုမဲပြီးမှ referendum ကိုရောက် referendum မှာမဲပြီးမှရှိသူထွက်ဝက်တော်ကတဏ္ဍာမဲပြီးမှချစ်မှာဖြစ်တဲ့အတွက်ဒါနောက်တစ်ခုမှလည်းနှစ်162ခုနေမှာလည်းဒီတိုင်းမှာဈေးဝင်သူကိုတမဲကြိုးရမယ်ဆိုတော့တွတ်တော်ထဲမှာပြင်ပါလို့ပြောတာဟာမပြင်ရဲလို့ပြောတာနဲ့အတူတူရောရ။အဲ့တွတ်တော်ထဲမှာပြင်ရေးဆိုတာကတော့ကျွန်တော်ပြောပြမယ်ဂုပီယာအတ္တဇင်းနဲ့အပ္ပီယာအတ္တဇင်းကဆင့်နေပါတယ်ဆိုတော့ဒီမှာပြင်ဖို့ဆိုတာဘယ်နည်းနဲ့မှဖြစ်နိုင်မှာကိုလားလားမရှိပါဘူး
။ဟုတ်ကဲ့ဆိုတော့ဆရာဦးစီပြီးအောင်မြင်အမြင်ရောခင်ဗျာအခုကျွန်တော်တို့တကယ်တမ်းလွတ်တော်ထဲမှာပြင်မယ်ဆင်မယ်ဆိုလို့ရှိရင်တက်မလို့ကဘယ်လောက်ထိဟိုပါဝင်လာမယ်အလားအလာမျိုးရှိလဲ
။အဲဒီဥစ္စာနဲ့ပတ်သက်ရင်တက်မလို့ကကိုကြီးဦးစီးချုပ်ပြောတဲ့ဥစ္စာတွေကအဲကျွန်တော်မူကျဲ2မျိုးတော့ကျွန်တော်ကြားဘူးတဲ့။အမူကျဲ2မျိုးကဘာလဲဆိုတဲ့ခါကျတော့အဒီပဇီဘုံအခြေခံဥပဒေကဒီလိုဒီလိုပဲတည်တည်ရည်တည်ထားတယ်။အဲဘယ်လိုဖြစ်တာပေါ့နော်။အဲ PA လို့ဆိုရခါကျတော့အခုဆိုရင်ပဲတိုင်းပြည်မှာအပြောင်းလဲတွေဖြစ်တာပေါ့။ဒီပဇီဘုံအခြေခံဥပဒေကြောက်ပဲ2015ရေကောက်ပွဲမှာ NLD ပါတီကအာဏာရပြီးတော့မှအစိုးရတော့ဖြစ်နေပြီ။အဲဒါပါလို့ပြရမှာလဲဆိုတော့ပြောတဲ့အမျိုးရှိတယ်လို့မျိုးဟိုပြီးခဲ့တဲ့အဲကျွန်တော်တို့ဟိုဥစ္စာပေါ့နော်။ထိပ်ပြီးအစိုးရပွဲမှာပြောလာတာတခုကတော့အပဇီဘုံကိုဒီလိုလိုရင်းနဲ့ပြင်ပါမယ်ဥပမာအားဖြစ်ဆိုရင်ဒီပြောတာကတိုင်းနယ်ပြည်နယ်ဒီမှာအဲဘုလားတော့လို့တက်ဆိုင်ရာလွတ်တော်ပေါ့ဒီနယ်လွတ်တော်ဒီကရွေးချယ်တင်မြှောက်ပြီးတဲ့လူမျိုးဘုံတုံးနေနဲ့ခန့်တာမျိုးတွေဆိုရင်ဒါတက်မလို့ဘက်ကလည်းပြင်ဖို့ရှိပါလေပါလေဆိုအဲ့လိုပြောရတယ်ရှိတယ်ရှိတဲ့ခါကျတော့ဘုလားတော့ကတီတဘောရအခုခွဲကြည့်ဖို့တဘောရပြောမယ်ဆိုရင်တက်မလို့ဘက်ကပြောနေတာကတော့ဟိုတခုတည်းပဲခွဲကြည့်ဖို့ပါလေဒီတိုင်းလေးပြောရတယ်တက်မလို့ကတဘောမတူရင်ဘယ်ဟာမှပြင်လို့မရဘူးဒါဒါတော့ရွေးချယ်နေပါပဲအဲဆိုတဲ့ခါကျတော့ဒီအကြီးကိုပြောရလဲဆက်ပြီးတော့ဟိုတည်ရဲနေခြင်းလဲဒါပေမဲ့အခုလောလောဆယ်မှာနှစ်ခုပေါ့တစ်ခုကတက်မလို့ကာကွယ်ရေးဥပဒေကပြောထားတယ်ဗာလဲဆိုတော့အဲတိုက်ပြည်မှာဝင်ရုပ်ရေးတဲ့ကိစ္စမှာဒီနယ်လွတ်တော်တွေကဟိုရွေးတဲ့ဥစ္စာကိုဟိုဗာလဲဝင်ရုပ်ပြောရမယ်ဆိုတော့တစ်ချက်လောက်ပြောထားတာရှိပေမဲ့အခု45ဦးကော်မတီရဲ့လုပ်ငန်းကြီးနဲ့ပတ်သက်လို့ကတော့တက်မလို့ကိုယ်စီလေးကဟိုဗာလဲထားတယ်ဆိုတော့ဒါကြီးကဖွဲ့စည်းပုံနဲ့မညီညွတ်လို့သူတို့ကဟိုဗာလဲပါတော့ပါဝင်နေတယ်ဒါပေမဲ့ဘလို့မှကိုချင်းကြဲ့မပြေးပါဘူးဆိုပြီးတော့မှဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူတို့အနေနဲ့ဘာတွေကိုပြင်နေပါလဲဘာတွေကိုမူလတိုင်းထားကျင်ပါလဲဘာတွေကိုတော့ဟိုဘာလဲဖြောင်းဥစ္စာပေါ့နော်ဆက်ပြီးတော့မှကြောင်းလဲကျင်ပါလဲဒီလိုဥစ္စာဘာသဘောထားမှမပြေးပဲနေနေတာကိုကျွန်တော်ကတွေ့ရတယ်အဲ့တော့ကိုလောက်ရကြရတော့အရန်ဆက်ပါလိမ့်မယ်ပြေကြတာတော့ကိုရတော်ကပြောလို့ပဲတတ်မလို့ကသဘောမတူရင်အမဲခွဲတဲ့ခါကျရင်ကျွန်တော်ရှိမှနမူနာလည်းရှိခဲ့တယ်အဲ့ဒါပြောရှိမှလွတ်တော်ဟိုအကြီးကျယ်ဖြစ်နေတဲ့ကာလတုန်းကလည်းအဲဒီဆိုင်ပြူကဥဆောင်ပြီးတော့မှအများကြီးတင်ခဲ့တယ်တရားဖွင့်ပြီးပြည်ရဲ့အတွက်ဘာတစ်ခုမှအရာမရောက်ခဲ့ဘူးအဖြစ်ရတော့တမတော်ကဘာမှသဘောမတူဘူးအဲ့တော့ဒီဟာမျိုးနဲ့ဖြစ်သွားနိုင်တယ်ကျွန်တော်ကျေမှာတော့အဲ့ဒီအခြေအနေတိုင်းသွားလို့မျိုးပဲကျွန်တော်မြင်ပါတ
ယ်ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုယ်တိုင်ပါဝင်ဆွေးနွေးကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်နောက်တူလေးလေးလိုင်းပေါ်မှာရှိနေပါတယ်ကိုနိုင်ဖြစ်ပါတယ်ကိုနိုင်ဆွေးနွေးချင်တာမင်းမြင်တာဆွေးနွေးမင်းမြင်နိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဖွင့်ပြီးပုံအခြေခံဥပဒေကိုဒီလွှတ်တော်မှာပြင်ဖို့ဆိုတော့ဘလုံးနည်းမှာမဖြစ်နိုင်ဘူးပြောအနေနဲ့ပြင်ဆင်နေတာကတော့မြန်မာပြည်ဒီပြည်သားအားလုံးရဲ့မဲခန္ဓာနဲ့ကုလမျိုး2015ရွေးကောက်ပွဲတွင်ဒီဥပဒေကိုပြင်ဖို့လဲပြည်သူရဲ့ခန္ဓာနဲ့မဲခွဲပြီးတော့ပြင်တာအကောင်းဆုံးလို့ကျွန်တော်အနေနဲ့ပြင်ထွက်တော့မှာတော့ဘလုံးမှာပြင်နေမှာဘာလို့ဆိုတော့အစအရာတန်းခွင့်တော့ပဲတော်တစ်ခုပြောချင်တာကကိုကဘာနဲ့တူလဲဆိုတော့တစ်ခုကလူပြန်ဟောင်းဖြစ်နေတဲ့ပုံစံမျိုးဖြစ်နေတယ်ဒီလိုတော့ဒီပေါ်စီကိုအခြေခံဥပဒေကိုပြောကပေါ်စီကိုအခြေခံဥပဒေနဲ့မညီဘူးဆိုလို့ရှိရင်ကိုကိုတိုင်ရတော့အတလကြီးဒီမှာဒုတိယသမရနေရာမှာလည်းအတလကြီးမဲမကြီးပဲနဲ့ဝင်းထိုင်နေတာရောအဲ့ဒါတော့တိုင်းပါတဲ့ PDP ရဲ့စေနာကို
ကုန်တိတ်ခါကိုစော်ကားနဲ့မတူးလားလို့ဦးမင်းအွန်လိုင်းကိုကျွန်တော်ဒိတ်နေနေပါတယ်ဟုတ်ကဲ့ဟုတ်ကဲ့ကုနိုင်ဆွေးနွေးပြီးတဲ့ခြေသူပါဆိုတော့ကျွန်တော်တို့စာရေးသားပေးဖို့ထားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များရှိနေပါသေးတယ်ဒီထက်အူကတော့မိတ္တီလာမျိုးကဦးစိန်မောင်မှာမဆုမုံဖတ်ပြပေးပါဦးခင်ဗျာ
လွတ်တော်ကဖွဲ့စည်းတာဝန်ပေးတာကိုလေးစားလိုက်နာပြီးတက်မတော်မှကိုယ်စားလှယ်များပူးပေါင်းကော်မတီမှာပါဝင်ခဲ့ကြပါတယ်ဆွေးနွေးတာတွေကိုလည်းကြားနာခဲ့ကြပါတယ်သို့တော်လည်းမိသူမှဆွေးနွေးခဲ့ခြင်းမရှိခဲ့ကြပါဘူးဒါသူတို့ရဲ့သဘောထားဆန္ဒအတိုင်းပါပူးပေါင်းကော်မတီဖွဲ့စည်းတာဟာ2008ခေတ်ကလည်းအချက်3ချက်တင်ပြပြီးတော့ကောက်ွက်ပါတယ် ပဲဖြစ်မနေပြင်ရမယ့်ပုံမှန်တွေကိုလည်းဆွေးနွေးခဲ့ပြီးဖြစ်လို့တက်မတော်ကတည်ပြီးဖြစ်ပါတယ်ဖွဲ့စည်းပုံကိုမြည်တော့ပြင်ပြီးလို့တက်မတော်ပြီးအတည်ပြုချက်ရယူတဲ့အချိန်မဟုတ်ပါ2008ဖွဲ့စည်းပုံအခန်း7အတိုင်းလိုက်နာဖို့မလိုသေးတဲ့အတွက်ပူးပေါင်းကော်မတီကိုလွှတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းအတွင်းကအများရဲ့ဆန္ဒရယူပြီးဖွဲ့စည်းပေးခဲ့တာကိုတွေ့ရပါတယ်ရှေ့ဆက်ပြီး
ထိုအခြေအခါကြမှာတထောက်ရှစ်ဖွဲ့စည်းပုံကိုထိုးဖွဲ့စည်းပုံပါပြတ်ထက်ချက်များနဲ့အညီပြင်းထန်တာကိုမိမိတို့လိုအပ်လှူလာချက်နဲ့အညီဖြစ်ခဲ့ရေးတက်မတော်ကလက်ခံနိုင်စရာအကြောင်းရှိလို့အောင်မြင်နိုင်လိမ့်မယ်လို့ထင်မြင်မိပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင်ဟုတ်ကဲ့ဒါတော့မိတ်လာမျိုးကဥစိတ်မောင်မှာနောက်တူကတော့ကိုရွှေခဲဆိုရပုဂ္ဂိုလ်ကသူစာလုံးနားလောင်မှာဖတ်ပြပေးပါ
2018ပြင်ဆင်ရေးညှိနှိုင်းမှုပူးပေါင်းကော်မတီကိုလွှတ်တော်ကအများဆန္ဒခံယူပြီးတော့ဖွဲ့စည်းတာဝန်ပေးခဲ့ပါတယ်ဒီကော်မတီဖွဲ့တာဟာ2018ဖွဲ့စည်းပုံရဲ့လှုပ်ထုံလှုံနေတဲ့မညီဘူးလို့လှုပ်ထုံလှုံနေပိုင်းကတည်းကထားပြီးတော့တက်မတော်အစုဖွဲ့ကတင်ပြကန့်ကွက်ခဲ့ပါတယ်ပြင်ဆင်ဖို့လှုပ်တော်မဟုတ်ဘူးပြင်ဆင်နိုင်ရတဲ့အတွက်ပြင်သစ်နာပြင်မှုအတွက်ပဲညှိနှိုင်းမှုပူးပေ
ကျွန်တော်တို့ရဲ့လေးဆက်ငါးဦးပါဝင်တဲ့ကော်မတီကိုအများဆန္ဒနဲ့အတီးပြုဖွဲ့စည်းတာဝန်ပေးခဲ့ပါတယ်ဒီကော်မတီမှာတမ်ရော်ကိုစလဲရီပါဝင်တက်ရောက်ခဲ့ပါတယ်ဆွေးနွေးရတော့မလုပ်ခဲ့ပါဘူးပူပေါင်းကော်မတီရဲ့အစီရင်ခံစာကိုလွှတ်တော်မှာ2019ဇူလိုင်လ15ရက်နေ့မှာတင်သွင်းခဲ့ပါတယ်တမ်ရော်အစုအဖွဲ့ကလှုပ်ထုံလုပ်နေမှမှန်ဘူးလို့ဒါဆိုပြီးတော့အချက်3ချက်နဲ့တင်ပြကန
Sunibu, Dama, Pico, Bigabare, Tajang, Julaila, Nesen, Yanima, Sunijama, Chetuma, Moody Biro, the Township, Poisibo, Ye, a can, Senepa, Lotong Longi, Dancelo, Doma Pillow, Sangi Ya Omawa, She Lala Garo, Damroga, Pupin, Dena, Pupiamago, Lekane, Lotong Longi, and Yibiro, Damro, a Kanganago, Tikamo Machine, Lekame, the Bo Shinivare, and Eddie Soyagale, Lima, Banaswa, Siman, Sarama, Pitelo, Kamana, and Edre, Pupin, Lanjang, Pyongpu, Omyamelo, Yongi Yajama.
Okay, now start is out of Mount Tonyas to Pita Pipura, Pipare, Kuyan and Papia Bibonia.
Tonomi Bioa, Lizang Au Comedy Gat, and Yat Haratai, and how the Satika Salu, Lodore Matamro da Kuzle, Sangaya Gainone, now the Pibis, Sayaga, I know Naya Gaino, T Shot Chabu, Tamroga, Loloze, Beluma, Lakam, and Timau, Dajan, Tonot, Timbia Janaga, Pazio, Uri, Ma, Yuche, and Kuzle, Ne, Kanati Kuzle, Yoni Dago. We check and good lady Alon Pi on Tamro da good lady Gule, Tamro Gawa Uzi Joka, Kan Chimabube, Tamro Dariga, Mepe, D. Sennine, Bow and Wim Pubi, Yagai Nungu, Loloze, Kalama, Shocha, Jimabube, Nama Shocha Bobabe, Dilu Sangreta, Gawa Uzi Joninele, Anna Jemudu, Mahobusoye, Lamakanai Jamashi Bulo, Temare, Padang Lessoye, Duga Makan Abbe, Me, Two Pazes Genet to go da Tamro Dariga, Mepe Jama Piluba. And only net a child and the body, the bugger, G and Lay, Lakanai net, Chaddy, Shinibari. Tarigara, a good chain, my little daughter, and the cool train. Tamaragawa, Uzi Joka, Tamarada, Kuzle, Uye, Ganda Machine, a chain, Ganda Machine, Lenny Dari, Lolo Miyarawau. Tamarada Kuzle, Gule, Tamaradari net, Drumidazu, the Gab, Mebija, Ma, Pillow. Tamaradari net, Drumidazu, the Yapa Bidu Kuzle, the Go, Mebbe, when Machine or Tetra, Medila Lota, and Amyar and Yarima. Changhang Pumiwe Party Lo Daga Thao Khan Le Party Di Manai Nai Nau Aou. Lo Do Le Yau La Le Tamra Da Kuzle Di Mien Chi La Yen. Kuna San Nga Ya Gai Nau Chau Me Ya Bo Thao Gu Phi La Ma Ba. Da Jang Lo Lo Zhe Di Ni Go Jintong Sang Ya Duen Zhe Lo Yusa Ba Jang Tien Bia La Ya Ba Ya.
Okay, sorry, Marodi, temperature, Tatunjari, a mumupoli. So, Dinia Mati, Enneri Ninea, Lutorema, Tiganea, Utah, Suimele, Nataloma, Sitaka, Tokamum, Yai, Pozio, Pimuma, Handari, Shinesu, Tinshawa. So, see out in the way, Diluchin, Yuma, Pichina, Pitina, the Pin and Arima Poli, Letuja, Yiji, Gisa, Pin and Musui, and then in a Pauza baby, Son and Ile, Niashimless out in them.
ကျွန်တော်ထင်တာတော့သူ့စုံစုနေတဲ့ကြီးပဲ။ဒါရောက်တယ်။ဒီအဖြစ်တစ်ခုလည်းပဲ။ကျွတ်တော်ထဲမှာတက်မတော်ရဲ့သဘောတူချက်မပါဘဲနဲ့ဘယ်နည်းနဲ့မှမရဘူး။ကျွန်တော်တို့ဥပဒေအဖြစ်ဒီဥရေကြီးကအခန်းဆက်နေရကျွန်တော်တို့မဲခွင့်ကျုံမှာ။ဟုတ်လားကျွန်တော်တို့လည်းတိုင်းပေါ်။ဒါမဖြစ်နိုင်တဲ့အခြေအနေပါ။အဲ့ဒီအနေထားဆိုတကယ်တမ်းကပြင်းလို့မရတဲ့။အဲ့ဒီပြင်းလို့လည်းရတယ်
ဒီမှာဒီကုသုံးဆုံးမှုတော့ခုကဆိုအကုန်လုံးပါလာပြီ။တိုင်းသားဖွဲ့စည်းရောအကုန်လုံးလူလူကြီးတွေအလုံးနဲ့ပါလာနေပြီ။ပါလာနေပြီးတော့အဲ့ဒီဟာတစ်ဆင့်တကယ်တော့ပြည်လုံးကြီးနာခံကိုထုတ်နိုင်ပြီးတော့အဲ့ဒီဟိုမှာဤနိုင်ပြီးတော့ဆောင်းစီဘောသူစာချုပ်ထုတ်နိုင်ရဲ့ဤလန်းအားဖြင့်ဒါဒါပထမကြီးဖြစ်တာ။ဒါတော့ရတယ်ထင်နေတယ်အတော်တော်လည်းတော့ဘယ်နည်းနဲ့မှမဖြစ်နိုင်ပါဘူး
အဲ့တော့ဒီကျေးလက်ကျေးတာလည်းတတိယပြေးလာတယ်ဆိုပြီးတော့ခြေအုပ်တွေပြင်မယ်ဆိုပြီးတော့မှအဲ့တော့ခြေအုပ်တွေပြင်ဖို့ကိစ္စဆိုရလဲအရင်ရွေးရှင်းပါတယ်ဒီ NLD နဲ့တက်မတော်နဲ့သဘောတူရဆိုရင်ဘာမှမဆိုပြင်လို့ရတယ် NLD ကသဘောမတူရင်ဒုမုတ်တက်မတော်ကသဘောမတူရင်ဘာမှပြင်လို့မရဘူးဆိုတဲ့ဥစ္စာကလည်းအရင်ရွေးရှင်းတယ်ဆိုတဲ့ခါကျတော့ဆက်ပြီးပုံပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှဟိုလုံး NLD ဘက်ကလုံးရမယ်ကိစ္စကကမ္ဘာနဲ့ကြီးနိုင်ပြီးတော့မှပြင်ပမှာပေါ့နော်ကြီးနိုင်ပြီးတော့မှဥတည်ကျန်ဆွဲစစ်တော်နဲ့တည်ဆွဲတဲ့ဥစ္စာကဒါအရေးကြီးရှင်းတယ်ဒီဥစ္စာကို energy ဘက်ကမသိဘူးလို့ဆိုတဲ့ဥစ္စာလည်းမဖြစ်နိုင်ဘူးကျွန်တော်တချို့တော့အမတ်တွေကိုကျွန်တော်မေးကြည့်တယ်ဒီဥစ္စာကိုခင်ဗျားတို့ဆွေးနွေးကြလားအတတ်မလို့ခဲ့နေပါ냐ဆိုတော့အဲ့တော့ကျွန်တော်ကိုအမတ်တချို့ကရှင်းပြတာရှိတယ်အဲ့ဒီအစိုးရတက်လာကြတော့ကဒီတတ်မလို့ခဲ့နေဆွေးနွေးကြတယ်ရှိခဲ့ပါတယ်တဲ့ဒါပေမဲ့နောက်ပိုင်းမှာတတ်မလို့ကဘာမှအကြောင်းလည်းမပြန်ပြောလည်းမပြောလောကဥပဒေပြသွားတယ်ဆိုတဲ့သဘောမျိုးကိုရှိတယ်လို့ဒါကျွန်တော်ကပြန်ပြီးတော့ကြားရတယ်။အဲ့လိုအခြေအနေမျိုးအောက်မှာ energy ဘက်ကအဲ့ဒီနီးရနဲ့လုံးလုံးမဖြစ်နိုင်ဘူးဆိုတဲ့သဘောရောက်သွားတယ်လေတွေ့ရတယ်။အဲ့ဒီခါကျတော့ဘာမှလုံးလုံးမရတော့ဘူး။တတ်မလို့လည်းအပြင်မှာပြီးပြီးတော့လုပ်တယ်ဆိုရင်ဒါအရင်ရွေးရှင်းတယ်။တတိလို့ရတဲ့အချက်တွေပြင်လိုက်မယ်ဆိုရင်ဒါကတော့အောင်မြင်သွားမယ်ဆိုတဲ့ပြစ်ချပါပဲ။ဟု
တ်တယ်လေ။တွေးဆဆွေးနွေးပြီးအရင်
အဖက်ကလည်းလုံးလုံးမရဘူးအဲ့တော့နောက်ဆုံးလုံးလို့ရတဲ့နေရာတော့တွတ်တွပြင်ပြီးတော့မှအများကြီးအောင်လုပ်ရတဲ့နည်းကိုပဲကျင့်လို့ရတယ်လို့ထင်ပါတ
ယ်။ဟုတ်ကဲ့ပင်နိုင်ဆွေးနွေးပြတဲ့ဆရာဦးစီသူကောင်မြင့်ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးရသူတွေမှတ်ချက်ရေးသားပြဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
။စနေညဒိုင်းလီလိုက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။စနေညချက်ရဲ့အစီအစဉ်ဒီအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုနန်းလောင်ကတလှည့်ပြောပြပေးပါအောင်ရှင်။
ထရင်အလန်တင်ရင်းနှံတင်တင်မောကိုအီရန်နိုင်ငံကမနေ့ကဖမ်းဆီးလိုက်တဲ့အပေါ်ကမ္ဘာတဝန်ဆိုရင်မူတွေတိုးလာနေပါတယ်။တီလုတ်ရဲ့အတွက်အီရန်ကိုပရိုတင်းကတတိပေးလိုက်ပေမဲ့အီရန်ကတော့လက်တုံပြန်တဲ့အနေနဲ့အခုလိုလိုရတာလို့ပြောပါတယ်။အနေအများပြီးတော့တရားမဝင်လမ်းကိုရှောက်လန်းနေတဲ့အီရန်အတွက်ဆိုရင်လည်းလို့ပရိုတင်းနိုင်ငံခြားဝန်ကြီးဂျယ်ရမီဟန်ကတတိပေးလိုက်ပြီးနောက်တည့်မှာပဲပရိုတင်းဆိုင်ရာအီရန်သက်အမှတ်ကိုလန်နံမျိုးပရိုတင်းနိုင်ငံခြားရုံးမှခေါ်ယူတတိပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကဆိုရိအာရေဗျနိုင်ငံမှာရှိတဲ့လေတပ်အခြေစိုက်စခန်းကိုတိုက်လေရင်တွေလေကြောင်းရန်ကာကွယ်ရေးစင်တွေအပါအဝင်အမေရိကန်တပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလုလိုက်ပါတယ်။အရှိအလဲပိုင်းဒေသတွေမှာအီရန်ဘက်ကစစ်အရာချင်းချောက်မှုတွေရှိလာနေတာကြောင့်အမေရိကန်ဘက်ကအခုလိုမျိုးတပ်ဖွဲ့တွေကိုထပ်ပြီးတော့ဆေးလုလိုက်တာဖြစ်ပြီးဒီထဲမှာအမေရိကန်တပ်ဖွဲ့ဝင်900ကျော်လောက်ပါဝင်နိုင်ခြင်းရှိပါတယ်။အမေရိကန်ပြည်ထောင်စုနဲ့ပါကစ္စတန်နိုင်ငံပူးပေါင်းပြီးတော့လက်နက်ကိုင်စစ်သွေးကြွအုပ်စုတွေအပေါ်ဖြိုခွင်းနိုင်နေတဲ့စစ်ဆင်ရေးတွေဒီလမှာစတင်လိုက်ပါတယ်။လေလာတုံတပ်သူတွေကတော့ဒီစစ်စင်ရေးဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပါကစ္စတန်ဝန်ကြီးချုပ်အီမရာခန်တို့ဝါရှင်တန်မှာလာမယ့်တဲ့တင်မှာအတွင်းတွေ့ဆုံပွဲမတိုင်ခင်မြေပြင်စစ်စင်ရေးတွေပူးပေါင်းလုပ်ခဲ့မှုအဖြစ်သုံးသပ်ပါတယ်။အိညာနိုင်ငံမွန်ပိုင်းမြို့ကဟိုတယ်တစ်ခုကို2008မှာအကြမ်းဖက်တိုက်ခဲ့ဖို့နောက်ွယ်ကနေစီစဉ်ခဲ့သူအဖြစ်ဆွဆွဲခံရတဲ့အကြမ်းဖက်အုပ်စုခေါင်းဆောင်ဟာဖစ်ဆရီကိုပါကစ္စတန်နိုင်ငံပဂျပ်ပြည်နယ်တာဝန်ရှိသူတွေကပြီးခဲ့တဲ့ပုဂ္ဂိုလ်နေ့မှာဖမ်းဆီးခဲ့တာပါ။အဲ့ဒီဟိုတယ်တိုက်ခဲ့မှုအတွင်းတေဆုံးခဲ့သူ166ဦးထဲမှာအမေရိကန်6ဦးပါဝင်ပါတယ်။
ဒရေကြီးချုပ်ကိုနားလောင်ကပြောပြပေးသွားတာပါရှင်။စနေညရဲ့အစီအစဉ်ထုတ်လို့ရေမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတတ်ဖန်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကဆုမောမာဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းညစင်နိုင်ကနေ၁၇နိုင်အထိတကြိမ်ပြန်ပြီးထုတ်လွှင့်ပေးပါတယ
This program has come to you from the Voice of America, Washington.